Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2023ခုနှစ်ဇွန်လ25ရက်တနင်္ဂနွေနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ဒီမှာအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်။ကျမတို့ရဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုမှတ်ရင်ညနေနဲ့တူပြောပြမှာပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မော်စကိုမြို့တော်ထိချစ်တက်ဖို့ချင်းချောက်ခဲ့တဲ့ရုရှားကြီးစက်တပ်ဖွဲ့အခုနောက်ဆုံးပြန်လည်ဆုတ်ခွာသွားပါပြီစူရန်မှာတော့လက်နက်ကြီးတွေလေကြောင်းတက်ခတ်မှုတွေနဲ့အတူတိုက်ပွဲတွေပြန်ပြီးတော့မြင့်တက်လာနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကြားကြရမှာဖြစ်ပါတယ်
2021ခုနှစ်ဖေဖော်ဝါရီလဆီယာနာတိုက်မှုကြောင့်မြမပညာရေးစနစ်ဘလောက်အထိဆုံးရှုံးနေနိုင်ခဲ့ရပါသလဲ
ပညာသင်ခွင့်တကယ်တော့ဟိုဆုံးရှုံးနေတဲ့ဟာကတိတ်ကိုကြီးမားတယ်ကျွန်တော်တို့ဒါဟိုတွေးမိလို့လည်းပဲဒီတော်လန်ရေးမှာကျွန်တော်တို့ဒီစစ်အာဏာရှင်နဲ့ဒီအာဏာသိမ်းတဲ့လူတွေကိုကျွန်တော်တို့တော်လှန်ရခြင်းအကြောင်းရင်းနဲ့အဓိကဟိုအထူးသဖြင့်ကျွန်တော်တို့ဆရာတွေဆရာမတွေဒီ CDM လုပ်တဲ့ကျွန်တော်တို့ចောင်းသားတွေမကြည်နဲ့အချင်းចောင်းရံထားပဲ
NUG ကျမ်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးက VOA တွေ့ဆုံခန်းမှာပြောသွားတာပါနောက်ပိုင်းမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်တခါရိုဟင်ဂျာတွေရဲ့ဘဝရှည်ရေးနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းခန်းကိုလည်းတင်ဆက်မှာပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင
်ရုရှားသမ္မတဗလာဒီမီယာပူတင်ကိုရှက်ရှက်ပါပါအာဏာပြန်ဆန်ပြီးမော်စကိုမြို့တော်ထိချီတက်မယ်လို့ချင်းချောက်ခဲ့တဲ့ရုရှားကြီးစားတပ်ဖွဲ့ဟာဘယ်လာရုစ်နိုင်ငံကကြားဝင်ညှိနှိုင်းမှုနဲ့အခုနောက်ဆုံးနိုင်ငံတောင်ပိုင်းကနေပြန်လည်ဆုတ်ခွာသွားပါပြီ။ဘယ်လာရုစ်သမ္မတအလက်ဆန်ဒါလူကာရှန်ကိုရဲ့စစ်ဆန်ညှိနှိုင်းမှုနဲ့ဝဂနာကြီးစားတပ်ဖွဲ့တွေမော်စကိုမြို့တော်ကိုချီတက်နေတာရပ်ဆိုင်းခဲ့ကြတာပါ။ကြီးစားတပ်ဖွဲ့ခေါင်းဆောင်ယေဗကင်ပရီကိုစင်ကိုရုရှားကရာဇဝတ်ကြောင်းနဲ့အရေးယူဖို့စီစဉ်နေတာကိုရုံသိမ်းပြီးအပြန်အလှန်အနေနဲ့မော်စကိုကိုချီတက်နေတဲ့ကြီးစားတပ်တွေပြန်လည်ဆုတ်ခွာဖို့နဲ့ဘယ်လာရုစ်နိုင်ငံကိုထွက်ခွာဖို့ကြီးစားတပ်ဖွဲ့ခေါင်းဆောင်ကလက်ခံခဲ့တာဖြစ်ပါတယ်။တော်တူညီချက်အရကြီးစားတပ်ဖွဲ့တွေကိုအရေးယူမှာမဟုတ်ဘူးလို့လည်းရုရှားဆိုရကအာမခံခဲ့တာပါရှီရန်စစ်မျက်နှာမှာတတိရှိရှိဆွမ်းဆောင်ခဲ့ကြတဲ့ဝဂနာတပ်ဖွဲ့တွေကိုအစဉ်အမြဲလေးစားတယ်လို့လည်းရုရှားသမ္မတပြောခွင့်ရဒမီထရီပက်စကော့ကမနေ့ကပဲပြောပါရယ်ပုံကံမှုမှာမပါဝင်ခဲ့ကြတဲ့တပ်ဖွဲ့ဝင်အနေနဲ့ရုရှားကာဝေးဦးညီဌာနနဲ့စာချုပ်ချုပ်ဖို့လည်းကန့်လန့်ခဲ့တာပါသဘောတူညီမှုရခဲ့ပြီးတဲ့နောက်မော်စကိုမြို့ကိုခြေတက်ခဲ့ကြတဲ့ကြီးစားတပ်ဖွဲ့တွေလည်းမနေ့ညကစရုရှားတောင်ပိုင်းကနေပြန်လည်ထွက်ခွာကြပါရယ်ရော့စတိုမျိုးကနေကြီးစားတက်တွေပြန်လဲထွက်ခွာသွားပြီလို့လဲဒေသခံအုပ်ချုပ်ရေးမှူးကအတည်ပြုခဲ့တာပါအင်အားကြီးကြီးစားတက်ဖွဲ့နဲ့ရုရှားသမ္မတကြားထိတ်တဲရင်ဆိုင်မှုအဆုံးသတ်သွားပြီမလဲရုရှားသမ္မတပေါ်ကြီးမားတဲ့စိန်ခေါ်မှုတစ်ခုလည်းဖြစ်ခဲ့ပါတယ
်ယူကရိန်းတောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာမကြသေးခင်ကအဓိကပေးမသုံးနေရာမှာယူကရိန်းတပ်တွေဘက်ကထိုးစစ်တွေထပ်ပြီးပြုလုပ်ခဲ့ကြောင်းတနင်္ဂနွေနေ့ကထုတ်ပြန်တဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနနေ့စဉ်ထောက်လှမ်းရေးအစီရင်ခံစာမှာဖော်ပြထားပါတယ်။ Donetsk ဒေသ Bakhmut မြို့ကိုဥတီတဲ့လမ်းကြောင်းအတော်များများမှာသူတို့တပ်ဖွဲ့တွေထိုးစစ်ဆင်ခြိတက်ခဲ့ကြောင်းယူကရိန်းဒုတိယကာကွယ်ရေးဝန်ကြီး Hanna Malia ကစနေနေ့ကပြောကြားခဲ့သလိုကဏ္ဍပေါင်းစုံမှာတိုးတက်မှုတွေရှိနေကြောင်းလည်းသူ့ရဲ့ Telegram မှာရေးသားထားပါတယ်။ဒါ့အပြင်ယူကရိန်းတောင်ပိုင်းမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ရုရှားဘက်မှအကြဆုံးအတော်များနေကြောင်းလည်းမာရီယာကပြောပါတယ်ယူကရိန်းတောင်ပိုင်းတပ်မှူးအိုလီဆန်ဒါတာနာဗစ်ကီကလည်း2014ခုနှစ်ရုရှားဘက်ကပထမဆုံးကျူးကျော်ချိန်မှာခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ Donetsk အနောက်ဘက် area ကိုပြန်ပြီးတော့သိမ်းပိုက်နိုင်ခဲ့တယ်လို့ပြောပါတယ်ဒီ Jordan စနေနေ့အစောပိုင်းက Kiev မြို့တော်ကိုရုရှားကမစ်ဆိုင်းဒုံးကျည်နဲ့ပစ်ခိုက်တိုက်ခတ်ခဲ့တာကြောင့်လူ3ဦးသေဆုံးပြီးတော့10ဦးဒဏ်ရာရခဲ့ကြောင်းဒေသခံအရာရှိတွေကပြောပါတယ်
ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဩဇာအရှိန်အဝါကိုရုရှားကြီးစားတပ်ဖွဲ့ခေါင်းဆောင်ကစိန်ခေါ်မှုနဲ့ကြုံနေရတဲ့အချိန်မှာပဲနိုင်ငံတကာကိစ္စတွေကိုဆွေးနွေးဖို့ဆိုပြီးရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးအန်ဒရီရူတန်ကိုကတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့ဒီကနေ့ပေကျင်းပြည်တော်မှာတွေ့ပါတယ် နိုင်ငံဆက်ဆံရေးကိစ္စတွေဖြင့်နိုင်ငံတကာနဲ့ဒေသရင်းကိစ္စတွေကိုတရုတ်နိုင်ငံရဲ့ဝန်ကြီးချင်းကန်နဲ့ရုရှားတူးနိုင်ငံရဲ့ဝန်ကြီးတို့ဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကအကြေညာသတင်းထုတ်ပြန်ခဲ့တာပါ။ရုရှားရဲ့အဓိကမဟာမိတ်နိုင်ငံတနေနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကိုရုရှားတူးနိုင်ငံရဲ့ဝန်ကြီးဘယ်တော့မှရောက်နေတယ်ဆိုတာကိုတော့မပြောသလိုတောက်ချန်နေမှာရုရှားကြီးစားတပ်ဖွဲ့ကအာနာဖီဆန်နဲ့လုပ်ရက်နဲ့ဆက်နွယ်နေသလားဆိုတာကလည်းရှင်းရှင်းလင်းလင်းတော့မရှိပါဘူး။ရုရှားနိုင်ငံပေါ်ချင်းချောက်တဲ့လုပ်ရက်ဖြစ်သမ္မတပူတင်ကပြောခဲ့တဲ့ကြီးစားတပ်ဖွဲ့ရဲ့ပုံကံမှုနဲ့ပတ်သက်လို့တရုတ်ဆိုကတော့လူသိရှင်ကြားမှတ်ချက်ပေးပြောဆိုတာမတွေ့ရသေးပါဘူး။ဒီချိန်ထဲမှာပဲမြောက်ကိုရီးယားဒုတိယနိုင်ငံရဲ့ဝန်ကြီးကတော့ပုံကံမှုနဲ့ပတ်သက်လို့ရုရှားကောင်းဆောင်တွေရဲ့ဆုံးဖြတ်ချက်ကိုထောက်ခံတယ်လို့ရုရှားတံမကြီးနဲ့တနင်္ဂနွေနေ့ကတွေ့ဆုံရမှာပြောခဲ့တဲ့အကြောင်းနိုင်ငံပိုင် KCN သတင်းကဖော်ပြပါတယ်။ပုံကံမှုကိုအောင်မြင်မြင်နှင်းနှင်းနိုင်မယ်လို့ယုံကြည်ကြောင်းလဲမြောက်ကိုရီးယားဒုနိုင်ငံရဲ့ဝန်ကြီးအင်ချုံအီကိုကူကပ်ပြီးသတင်းကဖော်ပြခဲ့တာဖြစ်ပါတယ်။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာအစီအစဉ်ရဲ့တင်းငွေနဲ့ညပြန်တင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဆူရနိုင်ငံမြို့တော်မှာတိုက်ပွဲတွေလက်နက်ကြီးပစ်ခတ်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေအရှိန်မြင့်လာနေတယ်လို့ကိုရိုင်းတွေ့သူတွေကပြောပါရယ်ဆူရန်စစ်တပ်နဲ့ရန်ဘက်ပြည်သူစစ်တပ်တပ်ဖွဲ့ကြားလက်နက်ကင်ပရိကတ်တွေစတင်တာတရင်စစ်တပ်ဖက်ရှိလာချိန်မှာလူပေါင်း200000ကျော်လောက်နေရဆုံးခွာနေကြပြီးစာနာမှုဆိုင်ရာအကြက်တဲတွေနဲ့လည်းရင်ဆိုင်နေရတာပါမကြာသေးခင်ရက်တွေကစလို့ဒါဖော့နောက်ပိုင်းဒေသကအကြီးဆုံးမြို့ဖြစ်တဲ့ညလာမှာတိုက်ပွဲတွေတိုးလာနေတယ်လို့လည်းမျက်မြင်ကိုယ်တွေ့ကြေဝါသူတွေကပြောဆိုနေကြပါတယ်ဆူဒန်စစ်တပ်နဲ့ RSF ပြည်သူ့စစ်တပ်ဖွဲ့ကဧပြီလ15ရက်နေ့ကစပေါ်ပေါက်ခဲ့တဲ့တိုက်ပွဲတွေကြောင့်ခတ်တွန်းမြို့တော်နဲ့မြို့ကြီးတွေမှာအဆိုးအဝါးဆုံးထိခိုက်မှုတွေကြေဝါသူဒါဖောနဲ့တောင်ပိုင်းဒေသတချို့မှာပါပရိပကတ်တွေပြန့်နှံ့နေတာပါဆော်ရီအာရေဗျာနိုင်ငံဂျဒန်မြို့မှာအမေရိကန်နဲ့ဆော်ရီတို့ကပူးတွဲကမကထလုပ်ပြီးပြစ်ခတ်ရစေသဘောတူညီချက်တွေမကြသေးငါဆလို့စက်တိုက်ဆိုသလိုရရှိခဲ့ပေမဲ့တိုက်ပွဲတွေဆက်လက်အရှိန်မြင့်လာနေတာလည်းဖြစ်ပါတယ်အပြစ်ခတ်ရစေနောက်ဆုံးစူးနွေးပွဲကတော့ပြီးခဲ့တဲ့ဒင်းပတ်တင်မှာပဲအဆုံးသတ်သွားခဲ့တာပါခတ်တွန်းပါခရီနဲ့အော်တာမန်မျိုးတွေမှာစီရီနောက်မိုင်းကဆပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားပြီးတနင်္ဂနွေနေ့ထိဆက်ဖြစ်ပွားနေတယ်လို့လည်းကိုရိုင်းတွေ့သူတွေကပြောဆိုထားကြပါတယ်
VNN ရေပိုင်နဲ့မှာတရုတ်သင်္ဘောတွေဖြတ်တန်းမောင်းနှင်ခဲ့တဲ့အပေါ် VNN အစိုးရကကန့်ကွက်ရှုံချခဲ့ပြီးဒီသတင်းပတ်တွေအကြံမှာတော့ American လေယာဉ်တင်သင်္ဘောဟာ VNN အလဲပိုင်းဒါနယ်မြို့ကိုဒီကနေ့တနင်္ဂနွေနေ့မှာစိုက်ကပ်ခဲ့ပါတယ် American နဲ့ VNN နှစ်နိုင်ငံဘက်ဆုံမိတ်ဖက်ဆက်ဆံရေး10နှစ်ပြည့်မြောက်တဲ့အထိမ်းအမှတ်ဖြစ်အခုလို USS Ronald Reagan လို့အမည်ပေးထားတဲ့လေယာဉ်တင်သင်္ဘောကြီးဟာဒါနယ်စိုက်ကမ်းကိုရောက်ရှိခဲ့တာပါရှင်
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အုပ်ချုပ်မှုဟောမွေးစီဝါတက်ဖြစ်ရေးအစီအစဉ်ကြောင့်ဘိတ်ဆက်ပြူရေးအမြင့်ပြတ်သွားပြီလို့တာလီဘန်ခေါင်းဆောင်ကဒီနေ့ပဲကြေညာပါဗျ။ကမ္ဘာမှာဘိတ်ဆက်ပြူမှုအများဆုံးဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံမှာနှစ်စဉ်ဆက်ပြူမှုနှုန်းတိတိကျကျကျဆင်းသွားတဲ့အကြောင်းမကြသေးခင်ကကုလသမဂ္ဂနဲ့အမေရိကန်နိုင်ငံတို့ကအစီရင်ခံစာတွေဂျေရုတက်ပုံတွေအကူအကနဲ့ဖော်ပြပြီးတဲ့နောက်တာလီဘန်ခေါင်းဆောင်ဟဘတူလာအက်တွန်ဒါဇာကပြောဆိုလိုက်တာလည်းဖြစ်ပါတယ်။
ဒါကတော့တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုကိုအောင်လွင်ဦးနဲ့အတူတင်ဆက်ခဲ့တာပါ။အခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုနားဆင်ကြည့်ရှုကြရအောင်ပါ။ဒီရိုဟင်ဂျာဒုက္ခသည်စခန်းတွေတဲ့နှစ်နဲ့ချီခိုးလုံနေထိုင်ရတဲ့ရိုဟင်ဂျာတွေအပေါ်ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းဘက်ကလူသားချင်းစာနာမှုအကူအညီပေးရေးဆောင်ရွက်မှုတွေပိုးပြီးတိုးပြီးတော့လှုပ်ဆောင်ပေးဖို့တခါဒီဘဝရည်တည်ရေးအတွက်သင်တန်းတွေပေးဖို့စတာတွေနဲ့ပတ်သက်ပြီးတော့လူခွေရေးလှုပ်ရှားသူမတ်ဝေဝေနှုကိုကျမတို့ရဲ့ VOA ဝိုင်းတော်သူမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့မတ်ဝေဝေနှုရှင်အဲ့တော့နိုင်ငံတကာတရားရုံးမှာအခုဆိုရင်ရိုဟင်ဂျာဒုက္ခသည်တွေတရားမျှတမှုရရေးကိုပေါ့နော်နိုင်ငံတကာအပါအဝင်ဒီအကုန်လုံးကဝိုင်းပြီးတော့မှစောင့်ရနေကြတယ်။ဒါပေမဲ့တပြိုင်တည်းထဲမှာပဲဘင်္ဂလားဒေ့ရှ်မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေါ့နော်။နေရပြန်ရေးဆိုတာလည်းမရရဘူး။အခုချိန်မှာစစ်ကောင်စီဘက်ကတထောင်လောက်ကနေစပြီးတော့ပြန်မှုစီစဉ်နေပေမဲ့လည်းဘလို့မှမဖြစ်နိုင်သေးတဲ့အနေအထားပေါ့အဲ့တော့လက်ရှိသူတို့ကဒုက္ခတဲ့စခန်းလေးထဲမှာလည်းအချမ်းဖက်အဖွဲတချို့ရဲ့လုံကြံတက်ဖြတ်ခံရတာနောက်ပြီးပေါ့ကိုသူတို့ထွက်ပြေးတဲ့အခါမှာလည်းလမ်းမှာအသက်အန္တရာယ်ကြုံရလောက်တဲ့အထိ ဖြစ်နေတာကမ်ထဲမှာလည်းစာဝင်နေရေးပါဝင်ရေရှည်ဘဝရည်တည်နေထိုင်ရေးအတွက်သူတို့ခုဆိုရင်၅နှစ်ကျော်၆နှစ်တည်းဝင်လာပြီပေါ့ဆိုတော့ဒီလိုဘဝအမကန်ချက်တွေမရေမရာရှိနေတဲ့အခြေအနေအနေထားပေါ်မှာမဝဝေနုအနေနဲ့ပေါ့နော်သူတို့တွေရဲ့ဒီကမ်ထဲမှာနေနေရတဲ့ရိုဟင်ညာဒုက္ခသည်တွေအတွက်ပေါ့နော်မဝဝေနုဘာများပြောချင်တာရှိပါလဲသူတို့အတွက်ဘာများဒီထက်ပိုပြီးတော့မှဆောင်ရွက်ပေးနိုင်တာလုပ်ပေးနိုင်တာမျိုးရရှိမလဲရှင့်
ဟုတ်ပါတယ်သူကလေဒုက္ခတွေကြီးอ่ะဒီလိုမျိုး2019မှာအများစုထုတ်ခွာခဲ့ရတာဖြစ်တယ်ပေါ့เนาะရခိုင်ပြည်ကနေပြီးတော့စစ်တပ်ကသူတို့ရဲ့ရွာတွေကိုမိရှို့ပြီးရဲ့နောက်ပိုင်းမှာဒါပေမဲ့အဲ့ဒီအရင်ကဒုက္ခတွေကြီးလဲဒီ Bangladesh Company ထဲမှာရှိနေတဲ့2016တုန်းကလူ8000ကနေ3000လောက်ကြီးပါထွက်ခဲ့ရတဲ့လူတွေလည်းရှိသလိုဟို2012တုန်းကထွက်သွားတဲ့လူလည်းအနည်းချင်းရှိပြီးတော့1990တုန်းကကျန်နေခဲ့တဲ့ဒုက္ခသည်တွေနဲ့1988တုန်းကကျန်နေခဲ့တဲ့ဒုက္ခသည်တွေလည်းရှိရဲဆိုတော့စုစုပေါင်းလူတန်းကျော်နီးပါးအမှဟိုလှောင်ပိတ်မိနေတာပေါ့နော်ဆိုရဲဟာမျိုးဖြစ်တဲ့အခါကျတော့အခု Bangladesh အစိုးရကလည်းနှစ်တည်ကြာလာတဲ့အခါကျတော့သူတို့ကလည်းဒီဒုက္ခတွေကိုသူကတိတ်ပြီးတော့မကြည်ဖြူတော့ဘူးပေါ့နော်သူကောင်းကောင်းမဆက်ဆံတော့တဲ့ဟာမျိုးဖြစ်လာတယ်ဖြစ်တဲ့အခါကျတော့ဒီဒုက္ခတွေစခန်းတွေမှာလူတွေကအမတန်မှဒုက္ခဆင်းရဲရောက်နေကြတယ်အခုဒီဟိုစားပလတ်စတစ်တာဘူလင်းတွေနဲ့လေသူတို့နေရတဲ့အိမ်တွေဆဲပြီးပက်လေအိမ်လေးတွေပေါ့နော်ဒီအဲ့အိမ်လေးတွေတည်းမှာဆိုလို့ရှိရင်နေတာနှစ်ပေါင်းများစွာကြာပြီးတော့အခုကန့်သက်မှုတွေရှိလာတဲ့အခါကျတော့သူတို့သွာလာခွင့်တွေလုပ်ကန်စားတောက်ခွင့်တွေပို့ပြော့မှအခြေအနေဆိုးလာတဲ့အခါကျတော့ဒီတဲလေးတွေတည်းမှာလေပလတ်စတစ်တဲလေးတွေတည်းမှာတနေကုန်တနေကဲအဲ့လိုမျိုးနေရတဲ့ဟာမျိုးပေါ့နော်နေပူမိုးရွာရင်မိုးရွာရင်ရေတွေတက်နေပူရင်ပူပြီးတော့ထဲထဲမှာဟိုပေါင်းအုပ်လိုမျိုးလှုပ်ထားသလိုမျိုးဖြစ်ပြီးတော့တော်ဒုက္ခဒုက္ခရောက်ကြတယ်တော်ဆင်းဆင်းရဲရဲဒုက္ခရောက်ကြတယ်ပေါ့နော်ဆိုတော့လူတွေကရတဲ့နီလန်းနေရှာပြီးတော့ထွက်ပြေးဖို့ကြိုးစားတာပေါ့နော်ဒီမလေးရှားကိုဟိုသွားတာပဲဖြစ်ဖြစ်ခုနလေးလေငယ်လေးတွေကိုသူတို့နှားပြီးတော့မလေးရှားဘက်ကိုထွက်ဖို့ကြိုးစားတာပဲပြီးအဲ့မှာလဲအမပြောသလိုပဲသူတို့ဟိုလူကုန်ကူးတဲ့လူကြီးကနေပြီးတော့မှာဒီအမျိုးမျိုးနှိမ့်ဆက်ညှဉ်းပန်းတာငွေညှစ်တာတွေနောက်ပြီးတော့ကြမ်းဖက်မှုတွေခံရတာတွေလိမ်မိုင်းဆိုင်ရာကြမ်းဖက်မှုခံရတာတွေတက်ဖြတ်ခံရတာတွေကနေမှာတဆင်အပင်လယ်တွေတဲမှာဆိုလို့ရှိရင်လေရဲ့ဆက်တွေပြက်ပြီးတော့မှာပင်လယ်တွေမှာမျောလာပေါင်းများစွာမျောပြီးတော့တည်သွားတဲ့လူတွေအဲ့လိုမျိုးတော်တော်ကိုကျမတို့ဒုက္ခဆင်းရဲတွေခံနေကြရတာဖြစ်ပါတယ်ဆိုတော့ကျမတို့ဘာလုပ်နိုင်လဲဆိုတော့ကျမတို့ကဟိုကျမတို့ပြည်သူတွေတာမှန်ပြည်သူတွေအနေနဲ့ကတော့ဒါအနည်းဆုံးတော့ကျမတို့ကနိုင်ငံရေးရဖြည့်ရှင်းမှုတွေဒါတရားရေးရဖြည့်ရှင်းမှုတွေဖြစ်မလာသေးတဲ့ကာလမှာကျမတို့လူသားချင်းစာနာရဲစိတ်နဲ့ဒီကိစ္စတွေကိုကျမတို့လေ့လာပြီးတော့မှလေအများသိအောင်လုပ်ပေးပြီးတော့ဒီလူတွေရဲ့လက်ရှိခံစားနေရတဲ့ဝေဒနာတွေကိုနည်းနည်းလျော့သွားအောင်လုပ်ပေးလို့ရတဲ့ဟာမျိုးတွေရှိရပါတော့အဓိက awareness တွေ raising တွေများလုပ်ဖို့လိုတယ်လို့ကျမမြင်တယ
်ဟုတ်အဓိကကတော့အခုလက်ရှိကတော့ဒီခိုလုံမှုအတွက်ကိုဒီလက်ခံပေးထားတဲ့ Bangladesh အစိုးရအပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကလည်းလူသားချင်းစာနာမှုကူညီတွေပေးတယ်။ဒါပေမဲ့အခုအချိန်မှာဒီသူတို့အတွက်ရိတ်ခါဖြတ်တောက်မှုတွေလည်းရှိနေတယ်ပေါ့နော်။ဆိုတော့သူတို့ကအထဲထဲမှာကမ်းထဲမှာလည်းနေနေရတဲ့ဘဝကအနာကက်မရှိဘူး။အပြေကိုထွက်သွားတဲ့ခါမှာလည်းကမ်းမမြင်လမ်းမမြင်ဖြစ်နေတယ်။ဆိုတော့သူတို့အတွက်ကိုဘာများတိထက်ပို့ပြီးတော့ဆောင်ရွက်ပေးနိုင်တာလုပ်ပေးနိုင်တာမျိုးရှိမလဲ။မဝင်လူအဲ့ဒီလက်ရှိဖြစ်နေတဲ့အနေအထားပေါ်မှာရောဘယ်လိုသုံးသပ်မိပါလဲရှင့်။
အခုကျမတို့တွေလည်းပြောဟိုတိုက်တွန်းနေတာကဒီ Bangladesh အစိုးရနေကနေပြီးတော့မှခမ်းနဲမှာဒပိုင်းဒီဒုက္ခသည်တွေရဲ့ဘဝလူနေမှုအခြေအနေ၆လောက်အောင်လုပ်ပေးဖို့ပေါ့နော်နောက်ဒပိုင်းကတော့သူတို့လုံခြုံမှုတွေမရှိဘူးတပ်ဖြတ်မှုတွေဖြစ်နေရပေါ့နော်ဒီလိုမျိုးရာဇဝတ်ကိုင်းတွေအများကြီးဖြစ်လာတဲ့ဓာတ်မျိုးတွေကိုကျမတို့ဟန်သူတို့အရေးယူပေးဆောင်ရွက်ပေးဖို့စသဖြင့်အဲ့ဒါတွေကိုကျမတို့တိုက်တွန်းနေတာပေါ့နော်ဒါပေမဲ့ Bangladesh ကလည်းသူတို့ကဟုတ်ဘူးသူတို့အရန်ကြာနေပြီသူတို့ဒီမှာမထားနိုင်တော့ပုံစံမျိုးနဲ့စစ်တပ်နဲ့စကားပြောပြီးတော့ဒီဘက်ကိုပို့ဖို့စ조사တယ်ဒီဘက်ကိုပို့ဖို့စ조사လဲဒီဘက်မှာကစစ်တပ်ကသူ့ရဲ့ဒီလူမျိုးလုံးတပြည့်မှုမူဝါဒတွေကိုကျမတို့ပပျောက်မှုမရှိသေးဘူးရခိုင်မှာရှိနေတဲ့လူတွေတော့မှအခုချိန်ဒီနီးပေါင်းစုံနဲ့ညှဉ်းပန်းနှိမ့်ဆက်နေရဆိုတော့ဘုဘကလူတွေကလာဖို့အဆင်မပြေသေးဘူးအဲ့တော့နိုင်ငံတကာကနေပြီးတော့ကာကွယ်ပေးရမယ့်တာဝန်ဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့ကိုဒါဖိအားပေးဖို့လိုတယ်ပေါ့နော်ကုလသမဂ္ဂဆိုလည်းကုလသမဂ္ဂအလျောက်တခြားဒိုနာဒီဒုက္ခသည်တွေအတွက်ကိုဒီစားဖို့တောက်ဖို့ဒီ အဲကဲဇေးရေးဆိုင်ရာအလူငွေတွေပေးနေတဲ့အစိုးရတွေကိုကျွန်တော်တို့ဒီကိစ္စတွေကိုတည်တည်ချဲ့ချာဆွေးနွေးပြီးတော့ဖိအားပေးမှုတွေလှုပ်ဆောင်ဖို့လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့နောက်ဆုံးအနေနဲ့ပါအဲ့တော့ဒီရိုဟင်ဂျာညီကိုမောင်နှမတွေပေါ့နော်ဒီဒုက္ခသည်စခန်းထဲမှာရှိနေတဲ့ဘင်္ဂလားဒေ့ဘက်ကလူတွေကဒီရခိုင်မြောက်ပိုင်းမှာကြံငယ်သေးတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေအတွက်ကိုမဝဝေနုအနေနဲ့ဒီအခုလက်ရှိသူတို့အတွက်လည်းတရားမျှတမှုရအောင်လည်းလုပ်နေတယ်ရေရှည်ဘွားတွေအတွက်လည်းခုနပြောတဲ့အကြံပေးချက်တွေလည်းအများကြီးရှိတော့သူတို့ကိုမဝေနုအနေနဲ့ဗာများသတင်းစကားပါချင်တာရှိပါလဲရှင့်
အဲ့တော့ဒုက္ခတွေဖြစ်လာပြီဆိုကိုယ်နိုင်ငံကနေပြီးဆွန့်ခွာရတယ်ကိုယ်နိုင်ငံထဲမှာလည်းဖိနှိပ်မှုခံရတယ်ကိုယ်နိုင်ငံကနေဆွန့်ခွာရခုဝါရဆိုကြတဲ့ဟိုကဒုက္ခတွေဖြစ်လာပြီဆိုကြတဲ့ဒုက္ခတွေရောရှိရမှာပဲဆိုတော့အဲ့ဒုက္ခတွေကိုကျွန်တော်တို့ဘယ်လောက်ထိကြံ့ကြံ့ခံပြီးတော့ကြံ့ကြံ့ခံပြီးတော့မှကြော်လွှားနိုင်တယ်လဲဆိုတဲ့အပေါ်မှာပဲကျွန်တော်တို့ကဘယ်သူတွေဖြစ်လာမလဲဒုက္ခတွေဘဝကြော်လွန်တဲ့အခါမှာကိုရီးယားဘယ်သူတွေဖြစ်လာမလဲဆိုတဲ့ဟာအဆုံးဖြတ်ပေးသွားမှာဖြစ်တဲ့ဒါတခြားလူတွေနဲ့ကျွန်တော်တို့တဲ့သူဒီကဘာလုံးမှာရှိနေလူတွေ ਨੇ တူညီတဲ့ဂုံတိတ်ခါရှိတဲ့လူဖြစ်တယ်လွတ်လပ်တဲ့လူဖြစ်တယ်အဲ့လွတ်လပ်တဲ့အဲလွတ်လပ်မှုဆိုရယ် mindset ကိုကျွန်တော်တို့ exercise လုပ်ပြီးတော့ကိုယ့်ကိုယ်ကိုပို့ပြီးတော့မှကြီးထွားအောင်ပို့ပြီးတော့မှဖွံ့ဖြိုးအောင်ကြိုးစားပါလို့ပဲကျွန်တော်ဒုက္ခတဲ့ညီကိုမောင်နှမတွေအကုန်လုံးကိုကျွန်တော်ကတိုက်တွန်းချင်တယ်အဲ့တော့မှတလည်းကိုယ့်မှာရှိရဲ့ကိုယ့်ရဲ့မိသားစုကိုကိုယ်ကជីရှုနိုင်မယ်အမေအဖေဖိုးဘွားဟုတ်လားလူကြီးကိုជីရှုနိုင်မယ်နောက်ကိုတက်လာတဲ့နောက်ထပ်တားသမီးတွေကိုကိုယ်ကပြန်လဲပြီးတော့မှဒီလိုမျိုးလွတ်လပ်တဲ့ mindset ဖြစ်အောင်သင်ယူပေးနိုင်ပြီးတော့တစ်ချိန်မှာဒုက္ခတဲ့မဟုတ်တော့တဲ့အခါမှာဂုံတိတ်ခါရှိရဲ့ဘဝတစ်ခုကိုတည်ဆောက်နိုင်မှာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဟုတ်မဝင်ဘူးအခုလိုမျိုးဖြစ်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါ
ဒါကတော့မဆုမဆက်သွယ်မေးမြန်းတင်ဆက်ခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီအာနာမမောတဲ့စစ်အုပ်စုကြောင့်နိုင်ငံရဲ့ဖွံ့ဖြိုးစပညာရေးစနစ်ကြီးတစ်ခုလုံးဖျက်ဆီးခံလိုက်ရကြောင်းမြန်မာနိုင်ငံတက္ကသိုလ်ပါမောက္ခချုပ်များကော်မတီရဲ့ဥက္ကဋ္ဌဟောင်းဒေါက်တာဇော်ဝေစုက VOA ကိုပြောပါတယ်2021 February စစ်အာဏာသိမ်းနောက်ကိုဆန့်ကျင်တဲ့အာဏာဖီဆန်ရေးလှုပ်ရှားမှု CDM ကိုဦးဆောင်ခဲ့သူလည်းဖြစ်လက်ရှိ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ပညာရေးနဲ့ကျန်းမာရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဇော်ဝေစုကို VOA ရုံးချုပ်စတူဒီယိုမှာတွေ့ဆုံမေးမြန်းထားပါတယ်မြန်မာနိုင်ငံမှာပေါ့နော်ဆရာနာတိန့်ပြည့်ရဲ့နောက်ပိုင်းမှာဒီဆရာနာတိန်းနာကိုလက်မခံတဲ့ CDM လှုပ်ရှားမှုတွေကလည်းရှိနေတဲ့ခါကြတော့အခုတို့ចောင်းနေပြန်ဖွင့်တာနောက်ပြီးတော့တစ်ဖက်မှာလည်းဒီ CDM လှုပ်ရှားတဲ့အခြေအနေကလည်းရှိနေတယ်နောက်တက္ကသိုလ်ចောင်းနေမှာဆိုရင်လည်းပညာသင်တက်ရောက်တာတွေကလည်းနည်းတဲ့အပြင်ကိုဟိုဒီ data အများစုမှာပဋိပက္ခတွေဖြစ်နေတဲ့ခါကြတော့ကလေးတွေရဲ့ပညာသင်ကြားခွင့်တွေကလည်းဟိုမရေမရာဖြစ်နေတာပေါ့เนาะအဲ့တော့မြန်မာနိုင်ငံမှာဒီတစ်ခေါက်ဆရာနာတိန်းချိန်မှာပေါ့เนาะပညာသင်ခွင့်ဆုံးရှုံးနေတဲ့အခြေအနေကဘယ်လိုအခြေအနေရှိတယ်ရှင်
ပညာသင်ခွင့်တကယ်တော့ဟိုဆုံးရှုံးနေတဲ့ဟာကတိတ်ကိုကြီးမားတယ်ကျွန်တော်တို့ဒါဟိုတွေးမိလို့လည်းပဲဒီတော်လန်ရေးမှာကျွန်တော်တို့ဒီစစ်အာဏာရှင်နဲ့ဒီအာဏာသိမ်းတဲ့လူတွေကိုကျွန်တော်တို့တော်လှန်ရခြင်းအကြောင်းအရင်းနဲ့အဓိကဟိုအထူးသဖြင့်ကျွန်တော်တို့ဆရာတွေဆရာမတွေဒီ CDM လုပ်တဲ့အဲကျွန်တော်တို့ကျောင်းသားတွေရဲ့မကြည်နပ်ရခြင်းအကြောင်းအရင်းထားတယ်ကျွန်တော်တို့နိုင်ငံရဲ့ပညာရေးကိုဖျက်ဆီးပစ်လိုက်တယ်ကျွန်တော်တို့နိုင်ငံရဲ့အနာဂတ် generation တွေရဲ့လမ်းကြောင်းကိုတားဆီးလိုက်တယ်ဖျက်ပစ်လိုက်တာဒါကြောင့်လည်းကျွန်တော်ဒီနေ့တော်လန်ရေးကိုလောက်ရခြင်းအကြောင်းရင်းဒါပဲလीနော်ဆိုတော့တကယ်တော့ဟိုတော်တော်လေးကိုတိကြိုက်တယ်အခုလိုကဘာကြီးလိုက်ခုန AI တွေရောဟိုဒီ communication တွေရောကောင်းပြီတကဘာလုံးကရှေ့ကိုသွားနေတဲ့အချိန်မှာကျွန်တော်တို့ရက်ပစ်လိုက်တာနောက်ဆုတ်လိုက်တာဒါကြောင့်တော်လန်ရေးလုံးတယ်ဆိုတော့ဒါနဲ့ပတ်သက်ရင်အခုအခြေအနေနှစ်နှစ်ကျော်သွားတဲ့အခါမှာပြန်သုံးသပ်ကြည့်ရင်တကယ်တော့မြန်မာနိုင်ငံမှာ area 3မျိုး꿰နေတခုကကျွန်တော်တို့ဟိုထိန်းချုပ် data လွတ်မြောက် data တွေကျွန်တော်တို့မှာရှိတယ်နောက်တစ်ခုကတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဟိုတိုက်ပွဲတွေဖြစ်နေပြီးတော့သူတို့ဘက်ကခုနရွာတွေမီးရှို့လိုက်သူတို့ထွက်လာပြီးတော့လူတွေတတ်လိုက်လုပ်နေတဲ့နေရာတွေရှိတယ်နောက်တစ်ခုကတော့ရန်ကုန်မန္တလေးလိုနေရာတွေရှိတယ်ဆိုတော့အဲ့ဒီနေရာ3ခုပေါ်မှာမူတည်ပြီးပညာရေးကမတူနိုင်ဘူးပေါ့နော်တကယ်တော့လွတ်မြောက်ဒေသတွေမှာတော့ပညာရေးကကျွန်တော်တို့တခု Federal Principle တွေနဲ့တော့အကောင့်ထဲဖွင့်နိုင်နေတဲ့နေရာတွေရှိတယ်။ဆိုတော့အားလုံးသိတဲ့အတိုင်းပဲကချင်တို့ဒီကရင်နီတို့မှာကျွန်တော်တို့တက္ကသိုလ်တွေတောင်ဖွင့်တယ်။ဆိုတော့ဒါသွားနေတာရှိတယ်။နောက်တိုက်ပွဲတွေဖြစ်နေတဲ့နေရာမှာတော့ ကျွန်တော်တို့မြေပြင်မှာတကယ်တမ်းတော့အဲ့ဒီနေရာရဲ့ service တွေအများဆုံးနေရာပေါ့နော်အဲ့ဒီနေရာရဲ့ service တွေဟာဒီ NUG နဲ့ပြည်သူကပဲပေးရတယ်သူတို့ဘက်ကဘာမှမပေးဘူးလေမပေးလည်းမပေးနိုင်ဘူးဆိုတော့ပေးဖို့လည်းမရှိဘူးဆိုတော့အဲ့ဒီလိုမျိုးဖြစ်နေပြီးတော့ဒီရန်ကုန်မန္တလေးလိုနေရာမျိုးမှာတော့သူတို့ဘက်ကဒီစစ်ကြုံပညာရေးပေါ့နော်သူတို့ဘက်ကခုနလိုကို normalize ဖြစ်နေပါပြီဆိုတော့ဟာပြကျင်လို့လုပ်နေတာပဲရှိတယ်စာလည်းကောင်းကောင်းတင်တာလည်းမဟုတ်ဘူးတကယ်ပညာရေးကိုပေးနေတာလည်းမဟုတ်တဲ့အတွက်တကယ်တော့ကျွန်တော်တို့ဟိုထိရောက်မှုတွေကတော့ဘာမှဟိုသူတို့ဘက်ကမရှိဘူးကိုယ့်ဘက်ကတော့ကြိုးစားပြီးလုပ်နေတယ်ဆိုတော့အနေထားပဲဖြစ်တယ်ပေါ့နော်ဒါကလက်ရှိပညာရေးကိုတုံ့တက်ကြည့်ရနောက်တစ်ခုကတော့တကယ်တမ်းတော့ဟို CDM လုပ်နေတဲ့သူတွေလည်းဆက်ပြီးတော့ရှိနေသလိုတော်တော်များများက displace ဖြစ်သွားတယ်ရွေ့သွားကြတာပေါ့နော်အခုလိုမျိုးနေဇတ်ဒေတာတွေကိုရွေ့သွားတဲ့တန်းနဲ့ချီပြီးရွေ့သွားတာ哦အဲ့ဒါတွေလည်းရှိသလိုနိုင်ငံတကာကိုရောက်သွားတဲ့လူတွေလည်းရှိတာပေါ့အဲ့တော့ပညာတပိုင်းတစနဲ့အဲ့လိုဖြစ်နေတဲ့ဟာတွေဟာအဲ့ဒါတွေကိုကျွန်တော်တို့အခုချိန်မှာအဲ NUG နဲ့ဒိုင်းနာပညာရေးဖွဲ့စည်းတွေနဲ့တော့လက်တွဲပြီးတော့ဒါကိုစူးစမ်းပြီးလုပ်နေတယ်နိုင်ငံတကာအကူအညီတွေကိုရအောင်စူးစမ်းပြီးလုပ်ပြီးတာတွေကိုအကောင့်ထဲပေါ်နေတယ်ဆိုတော့အနေထားဖြစ်နေတာပေါ့နော်ဒါပေမဲ့တကယ်တမ်းတစ်စုံလုံးတစ်ခုလုံးကိုခြုံတုံးတရရင်တော့ကျွန်တော်တို့ဒီ generation အတွက်တော့တကယ်ကိုဒါဟိုဆုံးရှုံးမှုတွေ
ဟုတ်ကဲ့ဆရာအဲ့တော့ဒီအခု NUG အစိုးရအနေနဲ့ပေါ့နော်ဒီတစ်ခါဒီဆရာနာသိန်းနာရဲ့ထူးခြားချက်မှလည်းဆရာတို့ဘက်ကနေပြီးတော့ဒီရှင်ပြိုင်ပညာရေးစနစ်ပုံစံမျိုးနဲ့ပေါ့နော်ဒီ online ပညာရေးစနစ်တွေဒီလူငယ်တွေအတွက်ကိုဟိုဟိုပေါ့နော်တခြားဒီရွေးချယ်နိုင်တဲ့နည်းလမ်းတွေအနေနဲ့ဆရာတို့တင် जा ပို့ချတာတွေကိုလည်းစူးစမ်းနေတဲ့အပိုင်းမှာတကယ်ပဲဟိုထိရောက်မှုရှိသလားဘယ်လောက်ထိထိရောက်မှုတွေရှိနေသလဲ
ထီယမ်မူရှိလာဆိုစောစောကကျွန်တော်ပြောသလိုပဲတကယ်ဟိုစိတ်ဓာတ်နဲ့အကောင့်တည်းပေါ်နေတာဖြစ်တဲ့အတွက်ထီယမ်မူဟိုရှိတဲ့တလောက်ရှိတယ်လို့ဖြေလို့ရပါဘောနော်ဒါအပြင်စူးစမ်းပြီးလုပ်နေတာဥပမာတစ်ခုပြောရရင်ကျွန်တော်လည်းဟိုပြောလေးပြောတာရှိတယ် basic education completion assessment ဆိုတာကျွန်တော်တို့အသက်အရွယ်လိုက်ပညာရေးကိုပေးမယ်ပြီးရင်စောစောကဟို18နှစ်18နှစ်ရောက်တဲ့အချိန်မှာဒီအခြေခံပညာပြီးမြောက်ကြောင်းဟိုဆံမွေးပွဲပေါ့နော် assessment လုပ်ပြီးလို့ဘယ်အရာကိုအခုကျွန်တော်တို့လုပ်တဲ့အခါမှာဒါအားလုံးကြားရင်ကြားမယ်သိရင်သိမယ်အောင်မြင်တယ်ပေါ့နော်။ဘာလို့ဆိုတော့ PDF တွေတောင်ဝင်ဖြည့်လို့ရတယ်။ Digital Electronic နဲ့ Online လည်းဖြည့်လို့ရတယ်။ Digital Box တွေနဲ့လည်းဖြည့်လို့ရတယ်။အဲ့အရာတွေကိုဝိုင်းပြီးဖြည့်ကြတယ်8000ကျော် 7000 ပေါ့နော်အခုဖြည့်ထားပြီဒါပထမ DJ စစ်တဲ့ဟာအဲ့ဒီဆံမွေးရဲ့ခုနကဒါဆံမွေးဆိုပြီးအောင်ရှုံးမရှိဘူး။သူ Scoring မဲ့ထွက်တယ်။အရင်တော့အလို10တန်းမအောင်လို့ဟိုဘာဘဝပါညာဖြစ်တယ်ဆိုတာမရှိတော့တဲ့အပြင် scoring အဲ့ scoring ကိုကိုကျင့်နိုင်ရင်ယူသွားပြီးတော့မကျင့်နိုင်ရင်ထပ်ဖြည့်လို့လည်းရတဲ့စနစ်ကျွန်တော်တို့လုပ်ထားတယ်ဒါဟိုနိုင်ငံတကာမှာလုပ်တဲ့ပုံစံမျိုးဆိုတော့အဲ့ဒီဟာကိုအခုကျွန်တော်ဒီမှာလာဆွေးနေတော့အဲ့ဒါကိုသူတို့တွေအနေနဲ့အတိအမှတ်ပြုတယ်ဒီဟာတက္ကသိုလ်တွေအနေနဲ့ဆိုတော့အဲ့ဒါတွေကဒါကျွန်တော်တို့ပညာရေးအခြေခံနဲ့အစဉ်မြင်ချိတ်ဆက်တဲ့ဟာပေါ့နော်ဆိုတော့အဲ့ဒါတွေဟာလည်းတကယ်တမ်းကျတော့ဟိုကျွန်တော်တို့အားရတယ်အောင်မြင်တယ်လို့ထင်တယ်အပြင်နိုင်ငံတကာလည်းအခုလိုမျိုးဟိုကျွန်တော်တို့ဆွေးနွေးတယ်အခုကျွန်တော်တို့ရဲ့ assessment လုပ်တဲ့ပုံစံတွေကိုသူတို့တွေကြည့်ပြီးတော့အဲ့ဒီလူတွေကိုဒီဘက်ကိုပေါင်းကူးခွင့်ဟိုမှာဒါနဲ့ပတ်သက်ပြီးဆက်ပြီးတော့သင်ကြားခွင့်တွေရမယ်ဆိုတော့ကျွန်တော်ထင်တယ်ကျွန်တော်တို့ရဲ့ပညာရေးအကောင့်ထဲပုံမှုကအောင်မြင်နေတယ်လို့ကျွန်တော်တို့မြင်မိ
အဲ့တော့တကယ်လို့ပေါ့နော်အခုဒီတက္ကသိုလ်ကျောင်းသူကျောင်းသားတွေမြန်မာနိုင်ငံတွင်းမှာအထူးသဖြင့်ရှိနေတဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေကဒီလို NUG ကစီစဉ်တဲ့ online ဒါတွေကိုသူတို့တင် जा ခွင့်ရမယ်လေးလာခွင့်ရပြီးတဲ့အခါမှာဒီသူတို့နောက်ဒီသူတို့လက်ခံမဲ့တက္ကသိုလ်တွေကိုဆက်သွားဖို့လူကိုယ်တိုင်မဟုတ်ရင်တော့မှ online အနေနဲ့တင် जा နိုင်မဲ့အနေအထားမျိုးဒီတက္ကသိုလ်တွေဘက်ကရောလက်ခံတာဘယ်လောက်ထိအခြေအနေရှိလဲ
ကျွန်တော်ဒီဟိုရောက်နေရခြင်းအကြောင်းရင်းနဲ့မှာကျွန်တော်လည်းပြောပါတယ် interview တွေမှာဖြေထားတဲ့အကြောင်းရင်းတစ်ခုကဒါပဲအပြည့်လို့လဲဆိုတော့ကျွန်တော်တို့ပညာရေးအကောင့်တွေပုံမှုမှာကျွန်တော်တို့ဒီ NUG နဲ့ခုနတိုင်းရင်းသားပညာရေးအဖွဲ့အစည်းတွေနဲ့စုပေါင်းပြီးအကောင့်တွေပေါ်နေတဲ့ဒီပညာရေးတွေကိုနိုင်ငံတကာပညာရေးနဲ့ချိတ်ဆက်လို့ရအောင်အတိအမှတ်ပြုမှုရအောင်ပေါ့နော်ကျွန်တော်ယူရိုပမှာလည်းဒါကိုဆွေးနွေးခဲ့တယ်အဲ့တော့ဆွေးနွေးတဲ့တက္ကသိုလ်တိုင်းကကျွန်တော်တို့ဒီဟာကိုသူတို့အနေနဲ့ချိတ်ဆက်မှုပေးဖို့အတွက်သူတို့သဘောတူတယ်ဒါတွေကိုဆက်ပြီးတော့ဆွေးနွေးရမှာရှိရပါတော့ဆိုတော့ဥပမာအားဖြင့်ပြောရရင်ကျွန်တော်တို့ခုနဒီအခုစိုးစား BEC ရေပဲကျွန်တော်ပြန်ပြောရင်ဒါကိုတို့အတိအမှတ်ပြုပြီးအဲ့ရနေပြီးတော့ဒီဘက်တက်ကတူတွေကိုချိတ်ဆက်ဖို့ online ပဲဖြစ်ဖြစ် on ground ပဲဖြစ်ဖြစ် face to face ပဲချိတ်ဆက်ဖို့အတွက်တို့တွေနဲ့သဘောတူတယ်ဒါပေမဲ့လိုအပ်ရင်တို့တွေကလည်းပတ်သက်ပြီးတော့ assessment သဘောမျိုးတော့သူတို့လုပ်မှာ entry ဒါအဲ့တော့ထုံးစံမှာပဲဘယ်တက္ကသိုလ်ဖြစ်ဖြစ် interview လို့ပါလို့ ਨੇ အဲတက္ကသိုလ်ကိုချိတ်ဆက်ဖို့အတွက် entry လုပ်တဲ့သဘောမျိုးသဘောတူတယ်ဆိုတော့ဘာပဲဖြစ်ဖြစ်ဒီ quality ကိုဒီ assessment ကိုအတိအမှတ်ပြုပြီးသူတို့စီရဆံမွေးတစ်ခုကိုဖြည့်ခွင့်ရမယ်ဆိုတဲ့အနေဒါတော့အ ਨੇ ဆုံးတော့ဒါရနေတယ်သူတို့ ਨੇ သဘောတူညီချက်တွေရှိတယ်ဆိုတော့ကျွန်တော်တို့ဒါကိုအားရမိတယ်ပေါ့နော်ဟုတ
်အဲ့တော့ဟိုဆေယနာသိန်းတာ3နှစ်ညီပါကြာလာပြီဆိုတော့ဆရာတို့အခုဒီပညာရေးလုပ်ငန်းတွေလုပ်တဲ့အခါမှာဟိုရလက်ပေါ့ရခိုင်နှုံးရရောဘယ်လောက်လောက်ရှိလာပြီလဲဆရာအဲ့ဒါဆို
တပြောဖို့တော့ခက်မှာပေါ့ရခိုင်နှုံးဒါကြောင့်လည်းအခုကျွန်တော်တို့ဟိုအားလုံးသိမယ်တဲ့နော်ကျွန်တော်စကိုင်းကိုစာဘေးတင်းတကူလွတ်လိုက်တယ်လွတ်လိုက်ပြီးတော့စကိုင်းညီပြင်းမှာကျွန်တော်တို့ဒါတွေကိုစာဘေးလုပ်နေတယ်ဘယ်လောက်အထိအကောင့်ထဲပေါ်နိုင်လဲကလေးဘယ်နှယောက်ကဒီပညာရေးတွေကနေလွတ်နေတယ်လဲအဲသူတို့ဘယ်လောက်အထိခုနတင်ကြားမှုတွေရတယ်လဲဆိုတာကိုကျွန်တော်တို့အခုစာပေးလို့တာတယ်ဒါကတနေရာပေါ့နော်တကယ်တော့အဲ့ဒါမျိုးတွေကျွန်တော်တို့အများကြီးလုပ်ဖို့လိုတယ်ဒါမှသာလျင်ကျွန်တော်တို့ကဒီ generation တစ်ခုလုံးကြီးပျောက်မသွားအောင်ရဒီ generation နဲ့မှာရသင့်ရတတ်တဲ့ပညာရေးရအောင်ရနောက်အတွက်လဲ plan လုပ်နိုင်အောင်ပေါ့နော်ဆိုတော့အဲ့ဒါတွေကျွန်တော်တို့အခုလုပ်နေတယ်ဆိုတော့အဲ့ဒီကနေထွက်လာတဲ့ဟာတကယ်ဒီခုနမြေပြင်အခြေအနေအမှန်ကိုကျွန်တော်တို့သိပြီးအကောင့်တွေပုံမှန်သာလဲထိထိရရဖြစ်မှာဆိုတော့အဲ့ဒါကိုခုကျွန်တော်တို့လုပ်နေတယ်လုပ်နေတဲ့အပြင်အခုလည်းပဲရသမျှအားနဲ့ဆိုတော့အဓိကကတော့ online ပေါ့နော်ကျွန်တော် online နေထားရဆိုရင်တော့ဒါပေမဲ့ဒီနေ့တိုးတက်ပြောင်းလဲမှုတချို့ရှိနေတာကိုအလုံးသတိထားမိလိမ့်မယ်အရင်တုန်းကတော့ဒီစကစအောက်မှာရှိနေတဲ့ online ကိုကျွန်တော်တို့ဟို internet access လို့သုံးရတယ်အခုတော့ကျွန်တော်တို့ internet access ဆိုတော့ starlink လို့ဟာမျိုးစပြီးတော်တော်များများနေရာတွေမှာရလာတာဟာကျွန်တော်တို့ပညာရေးအကောင့်ထဲပေါ်မှုအတွက်တော့တအားဖြစ်စေလိမ့်မယ်စောစောကပြောသလိုပဲဒီမိုကရေစီပညာရေးဖက်ဒရယ်ဒီမိုကရေစီပညာရေးကိုအကောင့်ထဲပေါ်တဲ့နေရာမှာဒီစစ်ကြုံပညာရေးကိုဆန့်ကျင်တဲ့နေရာမှာအကောင့်စေလိမ့်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့အဲ့တော့ဒီ American ဆိုရကဒီပညာရေးပိုင်းနဲ့ပတ်သက်လို့ရှင်ပေါ့နော်သူကဘလို့ပုံစံမျိုးနဲ့ပံ့ပိုးကူညီဖို့ဆရာတို့ဘက်မှာအဟိုဘယ်လိုမြင်လဲပေါ့နော်ဥပမာဆိုရင်မြန်မာနိုင်ငံမှာဆိုရင်ပါရမီလိုမျိုးကိုပိုင်တက္ကသိုလ်တွေရှိမယ်ဆိုတော့ဒီလိုဟာတွေလည်းရှိသလိုနောက်ပညာရေးလုပ်နေတဲ့ဒီဆော့ဆော့ပြောတဲ့တိုင်းသားအဖွဲ့အစည်းတွေလည်းရှိတယ်နောက်ဆရာတို့လို NUG တွေလည်းရှိတဲ့ခါကျတော့ဒီပညာရေးလုပ်ငန်းတွေနဲ့ပတ်သက်ရင် American ဆိုရပံ့ပိုးတဲ့အပိုင်းမှာပေါ့နော်ဘယ်လိုပုံစံမျိုးနဲ့ဒါတွေကိုအထီးထီးအောင်ဖြစ်အောင်လှုပ်ဆောင်သင်လို့မြင်လဲ
တကယ်တော့ဆော့ဆော့အဖွဲ့အစည်းတွေအကုန်လုံးဆော့ဆော့ကကြောင်းနေပေါ့နော်ဆော့ဆော့ပညာရေးအကောင့်ထဲပေါ်နေတဲ့ဝင်ဆောင်မှုတွေပေးနေတဲ့အဖွဲ့အစည်းတွေအကုန်လုံးနဲ့ချိတ်ဆက်ပြီးဆောင်ရွက်တင်တယ်။ဆောင်ရွက်လဲဆောင်ရွက်ဖို့ကြိုးစားနေတယ်။ဆောင်ရွက်ဖို့လဲကျွန်တော်တို့ဘက်ကလည်းဒါကို organize လုပ်ပြီးသွားနေတယ်။တိုင်းရင်းသားပညာရေးအဖွဲ့အစည်းတွေနဲ့ထိဆက်တယ်။ CBOCS တွေနဲ့ထိဆက်တယ်။စောစောကပြောတဲ့ဟိုဒီ Spring University တို့ခုနကလို Barmi တို့အဲ့ဒါတွေနဲ့လည်းအကုန်ချိတ်ဆက်ပြီးတော့ဘာလို့ဆိုတော့အဲ့ဒီအရာတွေထဲမှာကျောင်းသားတွေရရှိနေတယ်။ကျွန်တော်တို့အတိုင်းကျောင်းသားတိုင်းရှိနေတဲ့ကျောင်းသားတိုင်းကိုကျွန်တော်တို့ပညာရေးဝန်ဆောင်မှုပညာရေးခန်းစားမှုခုနက Federal Democracy ပညာရေးပြောင်းလဲမှုကိုပေးနိုင်ဖို့အတွက်က American အစိုးရအနေနဲ့ American အကူအညီတွေအနေနဲ့အားလုံးနဲ့ထိဆက်ချိတ်ဆက်ပြီးဆောင်ရွက်တင်တယ် coordinate ဖြစ်ဖို့လဲလိုတယ်ဒါကြောင့်လည်းပဲအားလုံးသိကြင်သိမယ်ကျွန်တော်တို့ဒီ NUG အနေနဲ့ EIACC ဆိုရရှိတယ်International Aid Coordination Commission တမတာဦးဆောင်ပြီးရှိတယ်။အဲ့ဒါကနေတိုင်းရင်းသားအဖွဲ့အစည်းတွေပညာရေးအဖွဲ့အစည်းတွေနဲ့လည်းထိဆက်ချိတ်ဆက်ပြီးတော့ဆွေးနွေးပြီးတော့ကျွန်တော်တို့ဟိုအားလုံးဟိုသဘောတူညီထားတဲ့ဒီဟာ proposal သဘောမျိုးကျွန်တော်တို့ဒီ USA to NDAA တွေထဲမှာထည့်ထားတာရှိတယ်။အလားတူပဲစောစော CBOCS တွေနဲ့လည်းချိတ်ဆက်ပြီးအဲ့လိုတစ်ဖက်ကလည်း coordinate ဖြစ်ပြီးတော့ကျွန်တော်တို့လည်းဒါတွေကိုတောင်းဆိုစီစဉ်ထားတဲ့ဟာတွေရှိသလိုဒီပဲ American အနေနဲ့လည်းပဲတက္ကသိုလ်တွေရောအားလုံးနဲ့ပေါင်းပြီးဒီကဲ coordinate ဖြစ်တဲ့ဟာဆိုရင်ပို့ပြီးတော့ effective efficient ဖြစ်တဲ့ပညာရေးပြုပြင်ပြောင်းလဲအကောင့်တွေပေါ်မှုနဲ့တကယ်လိုအပ်နေတဲ့အခုချိန်မှာတပိုင်းတစ်ဆပညာရေးဖြစ်နေတဲ့ CDM ကျောင်းသားတွေအတွက်တော့အကောင်းဆုံးဖြစ်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ဒါကြောင့်လည်းအဲ့ဒါကိုကျွန်တော်တို့ဒီအခုချိန်မှာကျွန်တော်ဒီရောက်တဲ့အချိန်မှာရောဒီဟာမတိုင်ခင်ကရောကျွန်တော် NUG အနေနဲ့ရောတိုင်းရင်းသားအဖွဲ့အစည်းတွေအနေနဲ့ရောအားလုံးဒါကိုတွန်းပြီးတော့ကျွန်တော်တို့အမေရိကန်ဆိုရအောင်လည်းဒါကိုကျွန်တော်ဒီနေရာမှာကြုံတော့တော့တခါတည်း request လုပ်လိုက်ချင်တာပေါ့နော် USA တို့ဒီလိုမျိုးကျွန်တော်တို့ကို season မှာကူညီပါဒါဟာတကယ်တမ်းတော့ကျွန်တော်တို့နိုင်ငံဒီအတွက်သိအရေးကြီးပါတယ်အခုလို Federal Democracy Transition မှာအရေးအကြီးဆုံးကပညာရေးပါပဲတကယ်နောင်နှစ်ပေါင်းများစွာတည်တံ့ခိုင်မြဲအောင်ပြုလုပ်နိုင်မှာကစီးပွားရေးတွေ ကျန်တဲ့အရေးတွေတဲ့ပညာရေးကအရေးကြီးပါတယ်ပညာရေးတာပြည်ပြည်ကြောင်းလဲခိုင်မာမယ်ဆိုရင်ကျွန်တော်တို့လူတွေရဲ့ Federal Democracy Transition ရမယ်ပဲခိုင်မာတဲ့အပြင်နိုင်ငံရဲ့ခုနကလိုပေါ့နော်ဟိုတာယာဝါပြောမှုတွေအားလုံးကဒီပေါ်မှာအခြေခံနေပါ
โอเคကျေးဇူးအများကြီးတင်ပါတယ်ဆရာအခုလိုမျိုးကျမတို့ချိန်ပေးပြီးတော့ဖြည့်ကြားရတဲ့အတွက်ကျေးဇူးပါဆရာ
မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင
် VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်တနင်္ဂနွေညကျန် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာပါအနာသိန်းစစ်ကောင်စီလက်ထက်မှာစီးပွားရေးတံခတ်ပိတ်ဆို့ခံရတာတွေအပါအဝင်နိုင်ငံရေးမတည်မငြိမ်ဖြစ်တာတွေကြောင့်မြမစီးပွားရေးအခြေအနေဟာပိုးပိုပြီးဆိုးလာနေပါတယ်။ကမ္ဘာမြမမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတနေ့တခြားပိုဆိုးလာတဲ့စစ်ကောင်စီလက်အောက်ကမြန်မာစီးပွားရေးအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဒီရပိုင်းသတင်းတွေထဲမှာတရုတ်နဲ့ကုန်သွယ်ရင်တရုတ်နိုင်ငံသုံးငွေကြေးယွမ်ကိုအသုံးပြုပြီးငွေပေးငွေယူလုပ်ဖို့အိန္ဒိယနဲ့ကုန်သွယ်ရင်အိန္ဒိယနိုင်ငံသုံးငွေကြေးရူပီးကိုအသုံးပြုပြီးငွေပေးချေမှုတွေပြုလုပ်ဖို့စစ်ကောင်စီနေနဲ့ကြိုးပမ်းလာတာကုန်သွယ်တွေကိုညှို့ကြလာတာတွေ့ရပါတယ်ကုန်သွယ်ရေးမှာအသုံးပြုနေကြအမေရိကန်ဒေါ်လာနေရာမှာယွမ်နဲ့ရူပီးကိုအစားထိုးသုံးစွဲမယ်ဆိုတဲ့သဘောပါစစ်ကောင်စီအနေနဲ့ဘာကြောင့်အခုလိုအမေရိကန်ဒေါ်လာအစားတရုတ်ယွမ်နဲ့အိန္ဒိယရူပီးကိုပြောင်းလဲအသုံးပြုဖို့လှုံ့ဆော်လာရတာပါလေသွင်းကုန်ထုတ်ကုန်လုပ်ငန်းရှင်တဦးကတော့ဒါဟာစစ်ကောင်စီလက်ထက်မှာဒေါ်လာငွေယော့နေပြတ်လတ်လာတယ်ဆိုတာကိုပြသနေတဲ့သဘောပါပြီးတော့အမေရိကန်နဲ့မဟာမိတ်တွေရဲ့မြန်မာပေါ်ချမှတ်ထားတဲ့စီးပွားရေးဆိုင်ရှင်တွေရဲ့အကျိုးသက်ရောက်မှုကြောင့်လည်းဖြစ်နိုင်ပါတယ်လို့ဆိုပါတယ်
။တရုတ်ယွမ်အစားထိုးသုံးမဲ့ကုန်သွယ်ရေးအလုပ်ဖြစ်နိုင်မလားဆိုတဲ့ဆောင်းပါးကိုဂျွန်လ20ရက်နေ့ကအေယာဝတီသတင်းဌာနကဖော်ပြပါဗျ။အဲဒီဆောင်းပါးမှာနိုင်ငံခြားငွေအမေရိကန်ဒေါ်လာပြပသို့စီးထွက်နေမှုကိုပို့ကုန်သွင်းကုန်လိုင်စင်ကန့်သက်ချက်အပါအဝင်တက်နိုင်သည့်နည်းလမ်းများဖြင့်ထိမ့်ချုပ်သည့်တိုင်အမေရိကန်ဒေါ်လာမှခန်းလာသဖြင့်တရုတ်ယွမ်ငွေကိုအစားထိုးရန်ကြံရွယ်လာခြင်းဖြစ်သည်စစ်ကောင်စီရဲ့နိုင်ငံခြားငွေကြီးကြပ်မှုကော်မတီ FESC ကတရုတ်နယ်စပ်ကုန်သွယ်ရေးမှာပို့ကုန်သွင်းကုန်အတွက်ပြည်ရင်းဗန်များ၌ယွမ်ငွေဖြင့်ငွေစည်းရင်းဖွင့်ပြီးမှသာကုန်သွယ်ရေးလိုင်စင်ထုတ်ပေးတော်မူဖြစ်ကြောင်းပြီးခဲ့တဲ့ဇွန်လ၁ရက်နေ့ကထုတ်ပြန်ထားသည်လို့ရေးသားထားပါတယ်။ဒါအပြင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာရရှိတဲ့ပို့ကုန်ရငွေဟာ2019-2020ခုနှစ်မှာအမေရိကန်ဒေါ်လာ12ဘီလီယံရှိခဲ့ရာကနေ2022-2023ခုနှစ်မှာအမေရိကန်ဒေါ်လာ9ဘီလီယံသာရှိပါတယ်။ဒါကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးပို့ကုန်ရငွေဟာနှစ်နှစ်အတွင်းမှာ3ဘီလီယံကျဆင်းသွားပါတယ်။ထို့အတူပါပဲပို့ကုန်ရငွေကရတဲ့အမေရိကန်ဒေါ်လာအဝင်ငွေရဲ့65ရာခိုင်နှုန်းကိုစစ်ကောင်စီဗဟိုဘဏ်ကိုပေးသွင်းရပြီးကျန်တဲ့35ရာခိုင်နှုန်းကိုသာပို့ကုန်တင်ပို့သူတွေကရရှိတဲ့ကန့်သတ်ချက်တွေကြောင့်လဲပို့ကုန်တင်ပို့မှုဟာကျဆင်းလာတာပါ2022-23 April မေလ2လနဲ့2023-2024ဘန်နာနဲ့ April မေကာလတူ2လနှိုင်းရှင်ကြည့်ရင်ပို့ကုန်ရငွေဟာအမေရိကန်ဒေါ်လာ602တန်းကျော်ကျဆင်းသွားတယ်လို့လဲအေယာဝတီဆောင်းပါးမှာထောက်ပြထားတာတွေ့ရပါတယ
်ဒီလိုအချိန်မှာပဲမြန်မာနိုင်ငံသားကုန်သွယ်မှုဘဏ် MFDB နဲ့မြန်မာယင်းနှီးမြှုပ်နှံမှုဘဏ်နဲ့ကုသရောင်းဝယ်ရေးဘဏ် MICB တို့ကိုဂျွန်လ20ရက်နေ့ကစတင်ပြီးအမေရိကန်ကစီးပွားရေးအရဒဏ်ခပိတ်ဆို့မှုတွေလုပ်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။အကျိုးဆက်ကတော့ဒေါ်လာဈေးနဲ့ရွှေဈေးတွေတက်လာပါတယ်။ဒေါ်လာဈေးကဒေါ်လာ3000ကျပ်ဝန်းကျင်ဖြစ်လာပြီးရွှေဈေးကတစ်ကျပ်သားကိုကျပ်32သိန်းအထိဖြစ်လာတာတွေ့ရပါတယ်။နိုင်ငံခြားယင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးလဲဂျွန်ဆယ်ရဲ့နေ့အေယာဝတီသတင်းမှာ နိုင်ငံခြားယင်းနှိမ့်နှံမှုဇောက်ထိုးဆင်းနေဆိုတဲ့သတင်းတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာယခုနှစ်ပထမ3လပတ်အတွင်းနိုင်ငံခြားယင်းနှိမ့်နှံမှုသည်ယခင်နှစ်အလားတူကာလကတည်းက60ရာခိုင်နှုန်းကျဆင်းသွားကြောင်းစစ်ကောင်စီယင်းနှိမ့်နှံမှုနဲ့နိုင်ငံခြားစီးပွားဆက်ဆံရေးဝန်ကြီးဌာနယင်းနှိမ့်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာစီးရင်များအရသိရသည်လို့ရေးသားထားပါတယ်။လောလောဆယ်မြန်မာစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကစီးပွားရေးလုပ်ငန်းရှင်တဦးကတော့အခုလိုပြောပါတယ
်စီးပွားရေးလားမကောင်းဘူးဗျမကောင်းဘူးဆိုတာတည်းအချင်းတွေကပိုဆိုးလာတယ်လို့ပြောရမှာလဲကုန်သွယ်မှာလဲတေးဥရန်အိန္ဒိယယူကွင်းနဲ့ထိုင်းဘန်ကွေတွေနဲ့လှုပ်ဖို့စစ်ကောင်စီကဖိအားပေးလာတယ်စစ်ကောင်စီမှာလဲဒေါ်လာရန်ငွေကြီးနည်းလာတယ်လို့ဒေါ်လာနဲ့ငွေအလွှဲပြောင်းလောက်ရတာလဲခတ်လာတာကြောင့်ဖြစ်မယ်တွင်းကုန်တွေလည်းကန့်တက်တာများလာတယ်။အဲဒီတော့စီးပွားရေးသမားတွေက trading တို့ production တို့ကိုတိတ်မလုပ်တော့ဘူး။အင်ချမ်းကြီးရွှေကစတဲ့ asset တွေဘက်မှာပြောင်းပြီးတော့ကစားကြရင်းနှီးမြှုပ်နှံကြတယ်။အဲဒီတော့အင်ချမ်းကြီးဈေးတွေအဆမတန်တက်လာတယ်။ကားဈေးဆို3ဆလောက်တက်သွားတယ်။ဟိုမြောက်တကုံဘက်မှာအနာသိမ့်ဗီဇာ3,000နဲ့ဝယ်ထားမြေကောက်ကအခု3,500လောက်ပေါက်။စံဈေးနဲ့စားတောက်ကုန်ဈေးနှုန်းတွေလည်း2-3ဆတက်နေ။ဒါပေမဲ့အဖက်မှာအလုပ်တွေလည်းမကောင်းကြဘူး။ SME ကမရနဲ့။ပြောရရင်တော့စီးပွားရေးကပြိုးနေပါဘူ
း။ကုန်စည်နှုန်းတွေဇက်တိုက်တက်နေတယ်ဆိုတာကတော့အထူးပြောဖို့လိုမယ်မထင်ပါဘူး။ရွှေဘိုပေါ်ဆန်တပီက9,000ကျပ်၊ဈေးရတပီက3,500ကျပ်၊ဘဲစီတပိတ်သား15,000ကျပ်၊စားအုံးစီတပိတ်သားက9,500ကျပ်၊ကျပ်တုံးဤတပိတ်သား2,500ကျပ်၊ကျပ်ဦးတလုံးကို280ကနေ300ကျပ်စတားတပိတ်တာကိုတော့12,000ကျပ်ဝတ်သားတပိတ်တာ2,000ကျပ်ဖြစ်နေပါပြီလို့အခြေခံစားကုန်စည်နှုန်းတွေကိုရန်ကုန်တိုင်းအင်းစိန်မြို့နယ်ဒငင်းကုန်းမှာနေထိုင်တဲ့အင်းရှင်မတူကပြောပါတယ
်ဂျွန်14ရက်နေ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ FAO ရဲ့ထုတ်ပြန်ချက်မှာမြန်မာစိုက်ပျိုးရေးထွက်ကုန်ဟာ800ကိုင်လုံးကျဆင်းမယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာစိုက်ပျိုးရေးထွက်ကုန်ကိုအဓိကအားထားရတဲ့နိုင်ငံဖြစ်ပြီးလေယာထွက်ကုန်တန်ဖိုးဟာGDP ရဲ့32ရာခိုင်နှုန်းရှိတယ်လို့ FAO ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လေယာဉ်လုပ်ငန်းမှာသွင်းအားစုဈေးနှုန်းတွေမြင့်တက်လာတာ၊စိုက်ပျိုးရေးထုတ်ကုန်တွေကျဆင်းသွားရတာဟာ2021 February 1ရက်စစ်တပ်ကအာဏာသိမ်းခြင်းရဲ့အကျိုးသက်ရောက်မှုကြောင့်ဖြစ်တယ်လို့လည်း FAO ထုတ်ပြန်ချက်ကဆိုပါတယ်။အခုလိုပို့ကုန်တန်ဖိုးတွေကျဆင်းနေတာ၊သွင်းကုန်တွေကန့်သတ်ရှင်ခံရတာ၊ကုန်ဈေးနှုန်းတွေဇက်တိုက်တက်နေတာ၊နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေဝင်မလာတော့တာစိုက်ပျိုးရေးထုတ်ကုန်တွေကျဆင်းလာတာစီးပွားရေးဒဏ်ခတ်ပိတ်ဆို့ခြင်းခံရတာတွေဟာနိုင်ငံရေးမတည်ငြိမ်မှုကြောင့်ဖြစ်ပါတယ်။တနည်းအားဖြင့်စစ်တပ်ကအာဏာသိမ်းခဲ့ခြင်းရဲ့နောက်ဆက်တွဲပေါ်ပေါက်လာတဲ့ဆိုးကျိုးတွေဖြစ်ပါတယ်။ရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်ကတော့မြမစီးပွားရေးလားအဆိုးမြင်တာတော့မဟုတ်ပါဘူး။စစ်ကောင်စီအုပ်ချုပ်နေတဲ့ရွေးကတော့စီးပွားရေးကကောင်းလာစရာမမြင်ပါဘူး။ဗိုလ်ချုပ်ကြီးတွေနဲ့သူတို့မိသားစုတွေဘုကြုတ်ကြီးတွေနဲ့နှိစက်သူလူတစုအတွက်တော့မပြောတတ်ပါဘူး။ကြံတဲ့သူတွေအတွက်ကတော့ပိုဆိုးလာစရာပဲရှိပါတယ်။ဘာလို့လဲဆိုတော့စစ်ကောင်စီကိုဒေတာတွင်အာဆီယံကလည်းမထောက်ခံအသိမှတ်လည်းမပြုအမေရိကန်အပါဝင်အနောက်အုပ်စုနဲ့လည်းအဆင်မပြေဆိုတော့စီးပွားရေးကကောင်းလာစရာမရှိပါဘူး။စစ်တပ်ဟာနိုင်ငံရေးအရလည်းတည်ငြိမ်အောင်မထိန်းနိုင်တော့သလိုစီးပွားရေးကိုလည်းထိန်းမထားနိုင်တော့ဘူးလို့မြင်တဲ့အကြောင်းပြောဆိုပါတယ်ခမညာ။
ကတော့ဆောင်းပါရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကကမ္ဘာမြန်မာမီဒီယာမြင်ကွင်းမှတ်စုစီစဉ်ကိုကျင်းဆက်သွားတာပါအခုတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုကိုနားဆင်ကြည့်ရှုကြရအောင်ပါရှင်အခုနှစ်9လတာဒီ9လတာကာလအတွင်းမှာပေါ့နော်နိုင်ငံတဝန်းမှာလက်နက်ကိုင်ပဋိပက္ခနဲ့တိုက်ပွဲတွေကြောင့်အရက်သားတိဆုံမှုတွေကဆက်ပြီးတော့မြင့်တက်နေပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာအာဏာသိမ်းမှုအလွန်နောက်ဆက်တွဲပဋိပက္ခတွေကြောင့်အရက်သားတိဆုံမှုအခြေအနေတွေကိုအချက်အလက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားတာကိုနားဆင်ကြည့်ရှုကြရအောင်ပါ။
လက်နက်ကိုင်ပဋိပက္ခတွေနဲ့တိုက်ပွဲတွေကြောင်းနိုင်ငံတော်ဝန်အရသာတေဆုံမှုတွေဆက်လက်မြင့်တက်နေပါတယ်။ 2023ခုနှစ်ပထမ5လတာအတွင်းမှာအရသာ940ကျော်သေဆုံးခဲ့ကြပါတယ်။ဒီပမာဏဟာအာနာသိမ့်မှုအလွန်နှစ်နှစ်ကျော်ကာလအတွင်းမှာအများဆုံးဖြစ်ပါတယ်။အရင်နှစ်ကသေဆုံးခဲ့တဲ့အရေအတွက်နဲ့နှိုင်းယှဉ်ရင်60ရာခိုင်နှုန်းနီးပါးပိုများလာတာပါ။အနာသိန်း2နှစ်ကျော်အတွင်းအရသာ 8,600 ကျော်သေဆုံးခဲ့ရပါတယ်ဒီထဲက 2,100 ကျော်ဟာဆန္ဒပြပွဲတွေနဲ့စစ်ကောင်စီကဖမ်းဆီးထားစဉ်အတွင်းသေဆုံးခဲ့ကြတာပါလက်နက်ကိုင်ပြည်ပခါတွေနဲ့တိုက်ပွဲတွေကြောင့်လည်း 2,400 ကျော်သေဆုံးခဲ့ရပါတယ်ဒလန်လို့ဆွဆွဲတက်ဖြတ်ခံရသူ 4,000 ကျော်ရှိခဲ့တယ်လို့စစ်ကောင်စီကလည်းဆိုပါတယ်စစ်ကောင်စီရဲ့ကိန်းဂဏန်းတွေအတွက်တိကျအတည်ပြုချက်မရှိသေးပါဘူးလနကိုင်ပြည်ပခါတွေကြောင့်တည်ဆုံးခဲ့ရတဲ့အရသာဥယျာဉ်ရဲ့49ရာခိုင်နှုန်းဟာစကိုင်းတိုင်းကဖြစ်ပါတယ်။နှစ်နှစ်ကျော်ကာလအတွင်းစကိုင်းတိုင်းမှာအရသာ 1,100 ကျော်တည်ဆုံးခဲ့ရပါတယ်။အဲ့ဒီအခြေအတွက်ဟာနိုင်ငံတော်ဝတ်တည်ဆုံးသူအရသာစုစုပေါင်းရဲ့ထက်ဝက်နေပါရှိပါတယ်။မကွေးတိုင်းမှာတော့အရသာတည်ဆုံးမှုဒုတိယအများဆုံးရှိခဲ့ပြီး200ကျော်တည်ဆုံးခဲ့ရပါတယ်။ဆက်ဆက်စဉ်းစားစရာအဖြစ်မြန်မာပြည်ပခါနဲ့ရုရှားချူချော်ဆဲအတွင်းအရသာတည်ဆုံးမှုတွေကိုနှိုင်းယှဉ်ကြည့်ပါမယ်။ယူကရိန်းပေါ်ရုရှားရဲ့ချူချော်ဆဲစာချိန်ကနေအခုနှစ်မေလအထိယူကရိန်းအရသာ 8,800 ကျော်တည်ဆုံးခဲ့ရပါတယ်။မြန်မာနိုင်ငံမှာတော့နှစ်နှစ်ကျော်အတွင်းအရသာ 8,600 ကျော်တည်ဆုံးမှုရှိခဲ့ပါတယ်။ချက်အားဖြင့်လက်နက်တွေတုံးခဲ့တဲ့ရုရှားချူချော်ဆဲအတွင်းအရသာတည်ဆုံးနှုန်းနဲ့ကွာဟကျက်နေနေတာသတိပြုစရာပါ။
ဒါကတော့ ISP မြန်မာမြင်ကွင်းကျင်းမှတ်စုအစီအစဉ်မှာတင်းငူနေညာချန် view မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်တာကျော်ကတင်ဆက်မှာပါရှင
်။ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။နာမည်ကအမျိုးသမီးဖြစ်နေပေမဲ့စာရေးလာတဲ့အမျိုးသားတူကတော့မင်္ဂလာပါ VOE ကိုညမနဲ့နားထောင်ရလို့အဖွဲ့သားတွေအားလုံးကိုလေးစားကျေးဇူးတင်မြဲပါသတင်းမှန်တွေဗဟုသုတရစရာတွေကိုအားတက်တရောဗမာတန်ပီပီတတဓမ္မမို့လေစကားလေးတွေကိုမူရင်တိုင်းဝဲတဲတဲ့တန်လေးတွေနဲ့နားထောင်ရလို့ကြည်နူးလို့ပါဗျာအဖေမေကိုလည်း VOE နားထောင်ကျင့်ပါအောင်လုပ်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်အခုအသက်80ကျော်တဲ့အထိနားထောင်တော့မှာအားလုံးချမ်းသာကိုယ်စိတ်မြဲကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါ။အသက်80ကျော်ထိနှစ်ရှည်လာများနားဆင်အားပေးတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ဦးရေ။ဘေးကင်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါရှင်။နောက်ထပ်သောရရှင်တစ်ယောက်ကတော့ဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ။ဖြူရီသတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးပေမယ့်လေ။အင်တာနက်မကောင်းတဲ့အတွက်ကြောင့်မလို့ရက်မမှန်မကြည့်ရပါဘူး။ဒါကြောင့်စာမရေးပြစ်တာပါ။ဝိုင်းတော်သားတွေအားလုံးကျန်းမာပါစေတဲ့။ဟုတ်ကဲ့။ဘာပဲဖြစ်အခုလိုမျိုးဗီဒီယိုကိုအားပေးနေတဲ့အတွက်အထူးကျေးဇူးတင်ပါရနော်။ကျမတို့အစီအစဉ်တွေကိုဒီအင်တာနက်ကနေလိုင်းမကောင်းလို့မကြည့်ရဘူးဆိုရင်လေရေဒီယိုရှင်တော့လိုင်းတိုမီတာရေဒီယိုနဲ့နားဆင်လို့ရပါတယ်နော်။မီတာလိုင်းတွေကိုလည်းနေ့စဉ်အတန်ထုတ်လွှင့်မှုအစီအစဉ်မှာကြီးညာပေးနေပါတယ်ရှင်။တချို့လိုင်းတိုမီတာတွေဆိုရင်ဘက်ထရီတောင်မှမလိုပဲနဲ့နေရောင်ခြည်တုံးပြီးတော့ဖွင့်လို့ရတဲ့လိုင်းတိုမီတာမျိုးဖြစ်ပါရင်တော့ဘာပဲဖြစ်ဖြစ်လိုင်းလေးကောင်းတဲ့အချိန်မှာအခုလိုအပြေးလွှာ view ကိုစာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင် နောက်ထပ်သရရှင် worldly conscience ဆိုတဲ့သရရှင်ကျမအတန်ထက်တာမှားမှာပါသိကြပါရဲ့အင်္ဂလိပ်လိုရေးထားပေမဲ့ကျမအတန်မထွက်တတ်တဲ့နာမည်မျိုးဖြစ်နေလို့ပါဒီသရရှင်ကမင်္ဂလာပါ view ရေးတဲ့အပတ်စဉ်တောက်ကြနေတိုင်းတင်ဆက်ပေးနေတဲ့အမျိုးသမီးရေးရာကဏ္ဍမှာနောက်ခံသချင်းလေးရဲ့အဆိုနဲ့သချင်းနာမည်ကိုကျေးဇူးပြုပြီးဝင်းငှပေးပါနော်တဲ့ရေဒီယိုမှာနားဆင်ရတိုင်းတမျိုးလေးခံစားရလို့ပါကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါရှင်သူများတွေလည်းခဏခဏဒီသချင်းလေးကိုကြိုက်တယ်ဆိုတော့မေးလာကြပါတယ်ဒီသချင်းနာမည်က Power of Me ဖြစ်ပါတယ်ထူးခြားတာကဒီသချင်းကရုပ်မြင်သံကြားအစီအစဉ်ထုတ်လွှင့်မှုတွေအတွက်တည်တံ့ထုတ်လုပ်ထားတဲ့သချင်းဖြစ်ပါတယ်အပြင်မှာရောင်းချဖြန့်ဝေတဲ့သချင်းမျိုးမဟုတ်ပါဘူးเนาะဒါကြောင့်မလို့အပြင်မှာတော့ရှာနားထောင်လို့ရမယ်မထင်ပါဘူးရှင်စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်မြမပြည်ကပေးစာအစီအစဉ်ကနေပြီးခဲ့တဲ့တပတ်မှာထုတ်လွှင့်ပေးသွားတဲ့စာလေးတစ်စောင်ကိုနားထောင်ပြီးတော့စိတ်မကောင်းလွန်းလို့စာရေးလာပါတယ်ဆိုတဲ့သောရရှင်ကသူကအားပေးလာတာကြာပါပြီတဲ့စာရေးလိုက်ဖြစ်လိုက်နဲ့ဘရောမစာမပို့ဖြစ်ပါဘူးဒီနေ့တော့စိတ်မကောင်းဖြစ်လွန်းလို့ဒီစာလေးကိုရေးပြအောင်ရေးပို့လိုက်ပါတယ်စာကိုဖတ်ဖြစ်အောင်ဖတ်ပေးပါနော်တဲ့ဟုတ်ကဲ့ပါဒီသောရရှင်ဘဲစာကိုများနားဆင်ပြီးတော့စိတ်မကောင်းဖြစ်သွားတာလည်းကြည့်ရအောင်ပါနော်
ဒီနေ့တင်းနေလာနေပေးစာပြန်စာအစီအစဉ်မှာဖတ်ပြသွားတဲ့စကိုင်းတိုင်းကစာကြောင့်စိတ်မကောင်းနှွန်းလို့ပါကျမကကချင်ပြီကပါကျမတို့တွေပြောမနေပါဘူးကလေးတွေလည်းစကိုင်းတိုင်းနီးသူပဲကြောင်းတက်မနေပါဘူးကလေးတွေအနာကမဲ့နေပါတယ်ကျမတို့မိဘတွေကအများကြီးပါလိုင်းတုံးတာတောင်လိုက်မပေးရဲမရှယ်ရဲပါဘူးကျမတို့တွေပြောမနေပါဘူးစကိုင်းမကွေးကရင်ချင်းကရားကပြည်သူတွေနဲ့တူတူခံစားရပါတယ်ပြည်သူပြည်သားအားလုံးအာဏာရှင်လက်အောက်ကနေအမြဲဆုံးလွတ်မြောက်ပါစေလို့အမြဲဆုတောင်းပေးနေပါတယ်လို့ VOA စကိုင်းကပြည်သူတွေကိုပြောပြပါထုံးစံတိုင်းကျမလည်းကြောက်တတ်တယ်အသက်ရှင်ကျင်သေးတယ်မတရားအဖမ်းမခံခြင်းမူအကောင့်မပြောပါနဲ့နော်ကျေးဇူးပါ VOA
ဟုတ်ကဲ့ပြီးခဲ့တဲ့တစ်ပတ်ကမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်ပေးသွားတဲ့စာကိုရည်ညွှန်းဟန်တူပါတယ်နော်စကိုင်းတိုင်းထိကြိုက်နယ်မှာအချိန်လေးအရန်ဆိုးရွားတဲ့စီရေးအခြေအနေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့စာနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ပြန်ပြီးတော့ရေးလာတာဖြစ်ပါတယ်။ကြောက်လို့ပါအသက်ရှင်ချင်ပါတယ်။ဒါပေမဲ့တခြားတိုင်းနယ်ဒေသတွေမှာဖြစ်နေတဲ့အခြေအနေတွေအားလုံးထပ်တူထပ်မြခံစားရပါတယ်ဆိုပြီးတော့ဒီတော်ရရှင်စာရေးပြီးတော့သူ့ရဲ့ခံစားချက်ကိုထုတ်ဖော်လာတာဖြစ်ပါတယ်။နောက်ထပ်တော်ရရှင်တယောက်ကလည်းအကောင့်နံပါတ်မပြောပါနဲ့တဲ့။စကားစာကိုကြောက်လို့ပါဆိုပြီးတော့စစ်ကောင်စီကိုကြောက်တဲ့တော်ရရှင်တယောက်စာရေးလာပါတယ်။
မင်္ဂလာပါ VOA ခင်ဗျာကျေးဇူးပြုပြီးတော့အကောင့်နံပါတ်မပြောပါနဲ့ခင်ဗျာစကားစကိုကြောက်လွန်းလို့တော့မဟုတ်ပါဘူးဒီကောင်လေးနဲ့မပတ်သက်ချင်းလို့ပါ VOA ရေနိုင်ငံတကာကိုသိအောင်ပြောပြပေးပါစကားစကိုနိုင်ငံတကာကဖိအားမပေးနိုင်တော့ဘူးလားခင်ဗျာဆဒမ်ဟူစိန်တို့ဂဒါဖီတို့ဘင်လာဒင်တို့လိုလူတွေကိုတော့နှိမ်နင်းခဲ့သေးတာမြန်မာစစ်ကောင်းဆောင်တွေကိုဘာလို့မနှိမ်နင်းနိုင်တာလဲဆိုတာသိချင်ပါတယ်ဒီကောင်လေးမျက်နှာကိုကြည့်ရတာစက်တီတုံးလိုက်တာဗျာစကားတွေကိုဘလောင်းမလဲပြောပြီးမျက်နှာပြောင်တိုက်လွန်းလို့အခုလဲနောက်ထပ်6လသက်တန်းထပ်တူတာစိတ်တုံလွန်းလို့အခုလိုစာရေးပြီးတော့ VOA ကိုတောင်းဆိုရတာပါကျေးဇူးတင်ပါတယ်ဗျာ VOA ကိုအမြဲအားပေးနေပါတယ်ခင်ဗျာ
ဒီလိုစာရေးပါဝင်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုကျမတို့စီကိုစာရေးသားပို့နိုင်ကြပါတယ်เนาะနောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်ဖွင့်စာရေးချင်လို့ပါတဲ့အကောင့်နံပါတ်မဖော်ပြပါနဲ့ကျွန်တော်က CDM စစ်သားပါဆိုပြီးတော့သူကရေးလာပါတယ
်ကျွန်တော်တို့ CDM စစ်သားမိသားစုတွေကိုအမေရိကန်အစိုးရကခေါ်ယူမဲ့ဒုက္ခသည်အစီအစဉ်နဲ့ခေါ်ယူပေးနိုင်ဖို့ NUG အစိုးရအနေနဲ့ဆောင်ရွက်ပေးစီချင်ပါတယ်ခင်ဗျာအမေရိကန်ရောက်မြမဒီမိုကရေစီအရေးလှုပ်ရှားသူတွေအနေနဲ့လည်းကျွန်တော်တို့ CDM စစ်သားမိသားစုတွေကိုအမေရိကန်အစိုးရကခေါ်ယူမဲ့ဒုက္ခသည်အစီအစဉ်နဲ့အမေရိကန်နိုင်ငံကိုခေါ်ယူပေးစီခြင်းပါတယ်ခင်ဗျာတတိယနိုင်ငံတစ်ခုခုမှာစစ်သား CDM တွေရွှေ့ပြောင်းနေတိုင်ခွင့်ရမယ်ဆိုရင် CDM လုံးမဲ့စစ်သားတွေများစွာရှိလာနိုင်ပါတယ်လို့ယူဆရပါတယ
်မြန်မာနိုင်ငံကစစ်သားတွေအနေနဲ့လည်းမြန်မာနိုင်ငံမှာမနေရဘဲနဲ့ဘေးကင်းတဲ့နိုင်ငံတစ်နိုင်ငံမှာခိုလုံရမယ်ဆိုရင်တော့ စစ်သားတွေအများကြီးထွက်လာပါလိမ့်မယ်ဆိုပြီးဒီသောရရှင်ရေးလာတာဖြစ်ပါတယ်။ရင်းပွင့်စာကိုဖတ်ပေးတဲ့အတွက်ကြောင့်လို့ video ကိုအထူးကျေးဇူးတင်ပါတယ်တဲ့။ကျမတို့စီကိုရေးနေတဲ့စာရီအားလုံးကိုကျမတို့တတ်နိုင်တဲ့အဖော်ပြပေးနေပါတယ်နော်။နောက်ထပ်သောရရှင်တက်ကတော့အချစ်ဆုံးအမုန်းခံဆိုတဲ့သောရရှင်မှာကျွန်တော်ကအခုမှစာရေးဘူးတာပါ။စာရောက်ခင်တိတ်ကောင်းပါမယ်တဲ့။သူပြောချင်တာကထိုင်းကလူကြီးတွေမြန်မာပြည်ကအာဏာရှင်ကိုကူညီနေတာရပ်သွားအောင်လို့ VOA ကတစင်တင်ပြပေးပါတဲ့ဆိုလိုတာကတော့ထိုင်းနိုင်ငံအစိုးရအနေနဲ့မြန်မာစစ်ကောင်စီကိုကူညီနေတယ်ဆိုပြီးဝေဖန်ခံနေရတယ်လို့ဒီတော်ရရှင်ကလည်းဒါကိုရပ်တန့်အောင်လုပ်ပေးပါဆိုပြီးပြောလာတာဖြစ်ပါတယ်တော်ရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့တရင်တစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်ဘာလို့ဖြစ်ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်းဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုပြည်ဝင်မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ကတော့မဲသနာကျော်အပတ်စဉ်တင်ဆက်နေတဲ့မြမပြီကပေးစာအစီအစဉ်ပါရှင်အခုတော့ကဘာတလွားမှာဤပညာနဲ့ပတ်သက်တဲ့ထူးခြားတဲ့သတင်းတွေကိုပြောပြမှာပါအမေရိကန်တက္ကသိုလ်နှစ်ခုကသိပ္ပံပညာရှင်တွေအသက်ရှည်စေးတီထွင်နေကြပါတယ်စပိန်မှာတော့အမှုပညာလက်ရာတွေကို AI ဉာဏ်ရည်တုခွေးလေးကသုံးသပ်ဝေဖန်ပေးနေပါတယ်1890ခုနှစ်ထဲကကွယ်လွန်သွားတဲ့ပကြီးဆရာကြီးနဲ့ဒီမျက်နှာချင်းဆိုင်စကားပြောနိုင်အောင်ပြင်သစ်ကုမ္ပဏီတစ်ခုကလုပ်ထားပါတယ်ဒီလိုသတင်းစမ်းလေးတွေကိုထူးခြားစမ်းပြသတင်းအစီအစဉ်မှာကိုညံဝင်းအောင်နဲ့အတူမအီတန့်စင်ကတင်ဆက်ထားပါတယ်ရှင
်လူဝင်မှာပါသုံးနိုင်မဲ့အသက်ရှည်စေးတမျိုးကိုခွေးတွေမှာဆန်းသတ်နေပါပြီအိုမင်းရေရောမှုဖြစ်စဉ်ကိုနှေးကွေးစီမဲ့ရပ်ပါမိုင်ဆင်ဆေးကိုခွေးတွေမှာစမ်းသပ်နေပြီဖြစ်ပြီးတော့အရင်နှုန်းကကြွက်တွေမှာစမ်းသပ်မှုမှာတော့အောင်မြင်မှုတွေရှိခဲ့ပါလေ။ကင်ဆာရောဂါနဲ့ကိုရင်းအင်္ဂါအစာတို့ကုသမှုတွေမှာရပ်ပါမိုင်ဆင်ဆေးကိုအသုံးပြုလေးရှိတာပါ။ဒီဆေးကတရိတ်ဆိုင်ရဲ့ကိုတွင်းဖြစ်စဉ်တွေကိုပြောင်းလဲပေးနိုင်တာကလည်းတစ်ရက်အသက်လေပိုရှည်အောင်လုံနိုင်လောက်တယ်ဆိုပြီးဒီစမ်းသပ်မှုမှာပါဝင်တဲ့ Texas A&M တက္ကသိုလ်ကဒေါက်တာဂျန်နာအတီးကပြောပါလိမ့်။ရုပ်ပိုင်းကိုထိခိုက်စေတဲ့စိတ်ဖိစီးမှုပမာဏကိုလျှော့ချနိုင်တာကလည်းတစ်ဆင့်အချိန်ကြာလာရင်အိုမင်းလာမှုဖြစ်စဉ်ပေါ်မှာလည်းသိရမှုရှိနိုင်တဲ့အကြောင်းထောက်ပြထားပါလိမ့်။ကြွက်တေလိုမျိုးသတ္တဝါငယ်တွေမှာဒီစမ်းသပ်မှုကအောင်မြင်ခဲ့ပြီးတဲ့နောက်ခွေးတွေလိုမျိုးပိုပြီးတော့အကောင်ကြီးတဲ့သတ္တဝါတွေမှာဆက်ပြီးတော့စမ်းသပ်လာရလေဖြစ်ပါလိမ့်။လူနဲ့ခွေးခန္ဓာကိုယ်ကြွက်သားဖွဲ့စည်းပုံချင်းကဆင်တူတာကြောင့်အကယ်၍ခွေးတွေမှာဒီစမ်းသပ်မှုအောင်မြင်တော့လူတွေအတွက်ပါအသက်ရှည်စီဖော်နိုင်စီပိုများလာမှာဖြစ်ပါလိမ့်ရှင်
ီကားတွေအမှုပညာလက်ရာတွေဝေဖန်သုံးသပ်မဲ့စက်ရုပ်ခွေစပိန်မှာစကိတ်စီးပြီးတော့ထွက်ပေါ်လာပါပြီ Artificial Intelligence Critical K9 AICCA လို့နာမည်ပေးထားတဲ့အမွေးပွားစက်ရုပ်ခွေကစကိတ်ဘုတ်စီးပြီးပြလိုက်တစ်ခုလုံးကိုရှောက်သွားကြည့်ပြီးတော့သုံးသပ်နေတာပါပကြီကားတစ်ချက်ကိုကြည့်လိုက်ကင်မရာနဲ့ရိုက်လိုက်ဉာဏ်ရည်ဓနီးပညာ AI နဲ့တွေးပြီးဝေဖန်ချက်တွေကိုထုတ်ပြောတဲ့စာသားကိုပရင်တာနဲ့ပုံနှိပ်ထုတ်ပေးပါတယ်လူလူချင်းဝေဖန်တာတော့မာနထိခိုက်တယ်လို့ခံစားရတဲ့ပကြီးဆရာတွေအဖို့စက်ရုပ်ခွေးစကိတ်စီးပြီးဝေဖန်ထောက်ပြတာကိုတော့သဘောတွေ့ချင်မှတွေ့မှာပါဒါပေမဲ့ပကြီးဆရာအတယောက်အတွက်အခမ်းအမြင်ဆုံးအရာကဝေဖန်ခံရမှာမဟုတ်ပဲလှစ်လျူရှုခံနိုင်ရတာပဲဖြစ်တယ်လို့ခိရီစည်းနဲ့အမှုပညာလက်ရာတွေအကြောင်းရေးသားဖော်ပြနေတဲ့Hype Art Online ဆာမျက်နှာတီထောင်သူ Keith Estella ကပြောပါတယ်အမှုပညာပြာခန်းကိုသုံးသက်စိတ်ဖြာတဲ့အခန်းတစ်ခုကိုပြောင်းလိုက်ပြီးပကြီးဝေဖန်သုံးသက်သူတွေကိုတယောထားတဲ့ဒီစီမံကိန်းကိုလူမှုကွန်ရက်ပေါ်မှာကြိုက်ကြသူတွေများလာကိုတွေ့ရပါတယ်သိပ္ပံကာတွန်ဝတ္ထုစာရေးဆရာ Douglas Adams ရေးတဲ့ Electric Monk စက်ရုပ်ဘုံကြီးဝတ္ထုတွေကစိတ်ကူးရင်ဇာတ်လိုက်ကိုကိုးကားပြီး AICCA လို့နာမည်ပေးထားတဲ့ပကြီးဝေဖန်သုံးသက်သူစကိတ်ဘုတ်စီးတဲ့ဆက်ရုပ်ခွေးကိုဖန်တီးခဲ့တာဖြစ်ပြီးဖိတ်ခေါ်တဲ့အမှုပညာပြာခန်းတွေစီအရောက်သွားဝေဖန်ဖို့ဒီဆက်ရုပ်ခွေးကအဆင်သင့်ဖြစ်နေပါပြီခင်ဗျာ
1890ပြည်နှစ်တုန်းကတည်ဆုံသွားခဲ့တဲ့ကဘာကျော်ပကြီးစရာဗင်းဆန်ဖန်ဂိုးနဲ့နည်းနည်းချင်းဆိုင်စကားပြောဆိုနိုင်ပါပြီရည်ရွယ်ချက်နည်းပညာ AI ကိုအသုံးပြုပြီးတော့ဖန်ဂိုးရဲ့ရုပ်ပုံကိုဖော်ထားတာဖြစ်တာကြောင့်သူ့ရှေ့မှာသွားရက်ပြီးတော့မေးချင်တာတွေလည်းမေးလို့ရနေပါပြီ။ဖန်ဂိုးရေမင်းရဲ့ညီတီယိုကိုချစ်လား။ "तू ကမင်းကိုထောက်ပတ်ကူညီပေးခဲ့ဘူးလား"လို့မေးတဲ့အခါမှာဖန်ဂိုးကအခုလိုပြန်ပြေပါတယ်
။ "Yes, I love my brother Theo very much. He played an important role in supporting me during my artistic career. How about you?"
ကျွန်တော်ရဲ့ညီတီယိုကိုအရင်ချစ်ပါတယ်။ကျွန်တော်ရဲ့ပကြီးဆရာတယောက်အဖြစ်ဖြတ်သန်းခဲ့တဲ့ဘဝတစ်လျှောက်သူ့ကိုအရန်အားကိုးခဲ့ရတယ်လို့ AI ဉာဏ်ရင်တုနဲ့ဖန်တီးထားတဲ့ Van Gogh ကပြန်ဖြေတဲ့အပြင်မိမာရောညီကိုမောင်နှမရှိလားဆိုပြီးတော့တောင်ပြန်ပြီးတော့မေးလိုက်ပါသေးတယ်။ပြရိုက်တွေပကြီးပြာကန်းတွေသွားကြည့်တဲ့သူတွေကြီးယုံမဲ့တသက်မဟုတ်ဘဲနဲ့ကိုရိုင်းလေးပါဝင်နိုင်အောင်လို့ရည်ရွယ်တာဖြစ်တဲ့အကြောင်းဖန်တီးသူ Christoph Renaudino ကပြောပါလေ။ AI Van Gogh ကိုပြင်သစ်နိုင်ငံ Paris မြို့ကViva Tech နည်းပညာပြပွဲမှာပြသခဲ့တာဖြစ်ပြီးဒီနှစ်ထဲမှာကြာခင်မှာ Van Gogh ပြလိုက်ပါလေငယ်ရီတုသုံး AI Van Gogh ကိုထားရှိတော့ပါလေဖြစ်ပါရဲ့ရှင်
ကတော့ဒီတပတ်အတွက်ထူးခြားတဲ့သတင်းဒီအစီအစဉ်ကိုမတ်ဤတန့်စင်နဲ့အတူကိုညာဝင်းအောင်ကတင်ဆက်သွားတာပါတနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါရှင
်ရုရှားသမ္မတဗလာဒီမီယာပူတင်ကိုရှက်ရှက်ပါပါအာနာဖီဆန်ပြီးမော်စကိုမြို့တော်တည်ချစ်တယ်မယ်လို့ချင်းချောက်ခဲ့တဲ့ရုရှားကြီးစားတပ်ဖွဲ့ဟာဘယ်လာရုစ်နိုင်ငံကဂျာဝင်ညီနိုင်မှုနဲ့အခုနောက်ဆုံးနိုင်ငံတောင်ပိုင်းကနေပြန်လည်ဆုတ်ခွာသွားကြပါပြီ။ဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုရဲ့စစ်ဆင်ညီနိုင်မှုနဲ့ဝဂနာကြီးစားတပ်ဖွဲ့တွေမော်စကိုမြို့တော်ကိုချီတက်နေတာကိုရပ်ဆိုင်းခဲ့ကြတာပါ။ကြီးစားတပ်ဖွဲ့ခေါင်းဆောင်ယီဗကင်ပရီကိုဇင်ကိုရုရှားကရာဇဝတ်ကြောင်းနဲ့အရေးယူဖို့စီစဉ်နေတာကိုယူသိမ့်ပြီးအပြန်အလှန်အနေနဲ့မော်စကိုမြို့တော်ကိုချီတက်နေတဲ့ကြီးစားတပ်တွေပြန်လည်ဆုတ်ခွာဖို့နဲ့ဘယ်လာရုစ်နိုင်ငံကိုထွက်ခွာဖို့ကြီးစားတပ်ဖွဲ့ခေါင်းဆောင်ကလက်ခံခဲ့တာဖြစ်ပါတယ်။ရုရှားကြီးစားတပ်ဖွဲ့ခေါင်းဆောင်ကစင်ကာပူနဲ့ကြုံနေရတဲ့အချိန်နဲ့မှာပဲနိုင်ငံတကာကိစ္စတွေကိုဆွေးနွေးဖို့ဆိုပြီးရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးအန်ဒရီရူတန်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့ဒီကနေ့ဘေကျင်းမြို့တော်မှာတွေ့ပါရယ်နိုင်ငံဆက်ဆံရေးကိစ္စတွေအပြင်နိုင်ငံတကာနဲ့ဒေသခံကိစ္စတွေကိုတရုတ်နိုင်ငံခြားရေးဝန်ကြီးချင်းကန်းနဲ့ရုရှားဒုနိုင်ငံခြားရေးဝန်ကြီးတို့ဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအချင်းယုံသတင်းထုတ်ပြန်ခဲ့တာပါကြီးစားတပ်ဖွဲ့ရဲ့ပုံခံမှုနဲ့ပတ်သက်လို့တရုတ်ဆူရကတော့လူစည်းရှင်ကြားမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူးဆူရနိုင်ငံမြို့တော်မှာတိုက်ပွဲတွေလက်နက်ကြီးပစ်ခတ်မှုတွေနဲ့လေကြောင်းတိုက်ခတ်မှုတွေအရှိန်မြင့်လာနေတယ်လို့ကိုရိုင်းတွေ့သူတွေကပြောပါတယ်။ဆူရန်စစ်တပ်နဲ့ရန်ဘက်ပြည်သူစစ်တပ်ဖွဲ့တွေကြားလက်နက်ကင်ပစ်ခတ်တွေတရင်တစ်ဖက်စစ်တပ်ဖက်ရှိလာခြင်းမှာပဲတိုက်ပွဲတွေပြန်လည်ပြင်းထန်နေတာပါ
။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြသွားတာပါရှင်။တနင်္ဂနွေညချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ပါ။အသံဖန်းအင်ဂျင်နီယာကတော့ Nashwa Kelly ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ TN1 ပါရှင် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့ကမ္ဘာတော်လှကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ဘေးအန္တရာယ်အသွေးသွေးကနေကင်းဝေးကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.